Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်နိုဝင်ဘာလ5ရက်တနင်္ဂနွေနေ့ည9:00ကနေ10:00အထိအစီအစဉ်တွေကိုဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းတူမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်နားဆင်နိုင်ပါတယ်ရှင်။ကျမရှားဖောင်ပါဒီညအစည်းအဝေးကိုတာဝန်ယူတင်ဆက်ပါပါရှင
်မင်္ဂလာညချမ်းပါရှင်ကျမသိင်္ဂီထိုက်ပါမြောက်ကိုရီးယားရှိကုန်သွယ်ရေးတို့ကိုအဓိကထားဆွေးနွေးမယ်လို့ခန့်မှန်းထားတဲ့အမေရိကန်သမ္မတရဲ့အာရှခီးစဉ်အစဖြစ်ဂျပန်နိုင်ငံကိုရောက်ရှိနေပါပြီစပိန်ဆိုရကဖောင်ဝရန်ထုတ်ထားတဲ့ကတ်တလိုနီးယားဒေသရဲ့ခေါင်းဆောင်ဟောင်းကာစ်ပျူချ်ဒမွန်းနဲ့ဝင်းဂျီဟောင်း၄ဦးတို့ဒီကနေ့တနင်္ဂနွေနေ့မှာဘရက်ဆဲမြို့မှာကိုယ်တိုင်အဖမ်းခံခဲ့ကြပါတယ်ဒီလိုထိတ်တက်ရောက်တဲ့တွင်ကိုကိုရန်နိုင်တဲ့အတူကြီးညာပါမယ်ရှင်
။ကောင်းပါပြီရှင်။တွင်တွေပြီးနားဆင်ကြရမယ့်တွင်လွားတွေထဲမှာတော့
တော်ဆိုင်မှုတွေကိုလည်းစနေတကြရွေးချယ်ဖို့ဆိုတော့ဒီလိုမျိုးကဘာလို့အဓိကသတိထားရမလဲဆိုတော့ဘယ်အချိန်မှာဘယ်ရွေးပေါက်ပွဲကိုလုပ်မှာလဲအဲဘလိုနည်းနဲ့လုပ်သွားမှာလဲဘယ်အချိန်လာရမှာလဲစသဖြင့်ကိုအဓိကအကြောင်းကိုတို့ဖြစ်တဲ့မှုတွေနဲ့ညှိနှိုင်းပြီးတော့တွင်ဆက်လက်ကိုကိုရက်ရွာမှာအဓိက
မတင်စာရှင်လက်ကြီးပြောသွားတာပါအပြည့်စုံကိုသတင်းနဲ့ပြီးမှနားဆင်ကြရပါမယ်ဒါပြင်မြမရေးတွေ့ဆုံမြင်မြန်ကန်းကိုပါနားဆင်ကြရဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမတင်ကြီးထိုင်တဲ့ကိုရန်နိုင်တို့ပြောပြပေးပါမယ်ရှင
်အမေရိကန်ရဲ့ခိုင်မာမှုကိုအာဏာရှင်တွေအစိုးရတွေအပါအဝင်ဘယ်သူမှရှော့တွက်လို့မရဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကဒီကနေ့တနင်္ဂနွေနေ့ဂျပန်နိုင်ငံယိုကိုတာလေတပ်အခြေစိုက်စခန်းမှာတပ်ဖွဲ့ဝင်တွေကိုပြောဆိုခဲ့ပါတယ်မြောက်ကိုရီးယားရှိနေကုန်သွယ်ရေးကိုအဓိကထားမယ်လို့ခန့်မှန်းထားကြတဲ့သတင်းနှစ်ပတ်နှီးပါးကြာအာရှခီးစဉ်အစပိုင်းမှာပဲအမေရိကန်သမ္မတကအခုလိုမှတ်ချက်ပေးပြောဆိုတာဖြစ်ပါတယ်အမေရိကန်တပ်ဖွဲ့ဝင်တွေကိုပြောဆိုပေးမယ်လို့လည်းသမ္မတရဲ့မှတ်ချက်တချို့ကတော့အထူးချန်နိုင်ငံကိုရည်ညွှန်းသတိပေးချက်အဖြစ်လည်းရှုမြင်ရပါတယ်အပြစ်မဲ့သူတွေကိုနိုင်စားခြင်းနဲ့မင်းဆိုမင်းညစ်တွေအနာရှင်တွေရဲ့အကြီးမားဆုံးချင်းချောက်မှုကြီးအဖြစ်လည်းအမေရိကန်တပ်ဖွဲ့ဝင်တွေကိုသမ္မတကရည်ညွှန်းပြောဆိုခဲ့ပါတယ်ယိုကိုတာစခန်းမှာမင်းကုန်းပြောအပြီးမှာတော့သမ္မတကမရင်းဝမ်းရဟတ်ရင်နဲ့25မိနစ်တာပြန်တမ်းပြီးတိုချိုမြို့တော်အနီးကကာဆူမီဂါဆာကီကန်ထရီကလပ်ကိုသွားရောက်ခဲ့ပါတယ်2020ပြည့်နှစ်တိုချိုအိုလံပစ်ပွဲတော်ဂေါက်တီးရိုက်ပြိုင်ပွဲကျင်းပမယ့်အဲ့ဒီဂေါက်ကွင်းမှာအမေရိကန်သမ္မတကိုဂျပန်ဝန်ကြီးချုပ်ကကြိုဆိုခဲ့ပါတယ်ဂေါက်ကလပ်မှာခေါင်းဆောင်တို့နေ့လည်စာစားပြီးဂျပန်ကြီးစားဂေါက်တီးကစားသမားဟီရဲကီမဆူယာမနဲ့အတူခေါင်းဆောင်တို့ခေါက်တီးရိုက်ခဲ့ကြပါတယ်ခေါက်တီးရိုက်ရင်မြောက်ကိုရီးယားကိစ္စအနေအချင်းဆွေးနွေးခဲ့တဲ့အကြောင်းလဲတာဝန်ရှိသူကပြောပါတယ်ဒီကနေ့တနင်္ဂနွေနေ့ညစာစားချိန်နဲ့မနေ့ဖြန်တနင်္လာနေ့တွေ့ဆုံဆွေးနွေးတဲ့အခါမှာလဲထပ်ပြီးဆွေးနွေးဖို့ရှိပါတယ်ခီးစဉ်နောက်ပိုင်းဖိလစ်ပိုင်နိုင်ငံမှာအာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုဆိုင်ရာအဖက်အစည်းအဝေးတက်ရောက်တဲ့အချိန်မှာလဲသမ္မတရုရှားသမ္မတဗလာဒီမီယာပူတင်နဲ့တီးခြားတွေ့ဆုံမှုမျှော်လင့်တဲ့အကြောင်းလဲသမ္မတထရန့်ကအရေးအမှတ်ပြောဆိုထားပါတယ်ရှင်
။မြောက်ကိုရီးယားရဲ့နျူကလ িয়ার လမ်းလတိုက်တွေကိုရှာဖွေပြီးဖျက်ဆီးဖို့ဆိုရင်မြေပြင်ထိုးစစ်နဲ့သာဆောင်ရွက်နိုင်မှာဖြစ်ပါတယ်။မြောက်ကိုရီးယားနဲ့ပဋိပက္ခတည်ယူဖို့ဆောင်ရည်နဲ့ထိခိုက်သေးဆုံးနိုင်တဲ့လူကြီးတွေနဲ့ပတ်သက်ပြီးသိလိုကြတဲ့လွတ်တော်အမှတ်တွေကိုအမေရိကန်စစ်ဌာနချုပ်ပင်တဂွန်ကအခုလိုပြောကြားလိုက်တာဖြစ်ပါတယ်။မြောက်စခန်းတွေမှာထားရှိထားတဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်တွေကိုချိန်မုံပြည်ရင်နဲ့နျူကလ িয়ার လက်နက်နဲ့တုံ့ပြန်နိုင်စွာရှိတဲ့မြောက်ကိုရီးယားကိုအမေရိကန်နဲ့မဟာမိတ်တွေရဲ့တုံ့ပြန်နိုင်စွာအသေးစိတ်ကိုဆွေးနွေးဖို့ကတော့ရှုပ်ဝက်ရှင်းလင်းမှုကသာအသင့်တော်ဆုံးဖြစ်ပါတယ်လို့ဖူးတွဲစီအူစီချုပ်အဖွဲ့ကရေးတပ်ဖို့ချုပ်ဂျူမွန်ပေးပို့တဲ့စာထဲမှာလွှတ်တော်အမတ်တွေကိုပြောထားပါတယ်ဒီမိုကရက်တီဖြစ်တဲ့ကယ်လီဖိုးနီးယားအောက်လွှတ်တော်အမတ်တက်လူးနဲ့အရီဇိုနာအမတ်ရူဘင်ဂါလီယိုတို့နှစ်ဦးကအချက်လက်တွေတောင်းခံခဲ့တာဖြစ်ပါတယ်မြောက်ကိုရီးယားရဲ့လက်နက်တွေကိုဖျက်ဆီးဖို့အတွက်လိုအပ်တဲ့အတိုင်းအတာကအလွန်မင်းစိုးရိမ်ပွဲဖြစ်တာကိုတွေ့ရကြအောင်မနေ့စနေနေ့မှာဒီမိုကရက်လွှတ်တော်အမတ်15ဦးနဲ့ရီပပ်လီကန်လွှတ်တော်အမတ်2ဦးတို့ကကြေညာချက်ထုတ်ခဲ့တာပါမြောက်ကိုရီးယားနဲ့အချိန်နဲ့တင်းမာစေတဲ့မစင်မချင်းမှတ်ချက်ပြောဆိုတာတွေကိုရပ်ဖို့လဲအမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုတိုက်တွန်းထားပါတယ်နျူကလ িয়ার ရရှိတဲ့နိုင်ငံတစ်ခုနဲ့ဆစ်ဖြစ်တယ်ဆိုတာဘယ်လိုပုံစံမျိုးလဲဆိုတာကိုလူတွေသိရှိနားလည်ထားဖို့အရေးကြီးတယ်လို့လည်းလွတ်တော်အမတ်လူးကဝါရှင်တန်ပို့သတင်းစာကိုပြောဆိုခဲ့ပါတယ်ခင်ဗျာ
။ Saudi Arabia နိုင်ငံမြို့တော် Riyadh ရဲ့အရှေ့မြောက်ဘက်က King Khalid နိုင်ငံတကာလေးစိတ်ကိုပြစ်မှတ်ထားပြီးရေမင်းနိုင်ငံဘက်ကနေပြစ်ခတ်လိုက်တဲ့ပေတင်းတပ်ဒုံးကြီးကို Saudi စစ်တပ်ကကြားပြတ်တားဆီးခဲ့ရတယ်လို့နိုင်ငံပိုင်သတင်းဌာနကဖော်ပြပါတယ်။ စော်ရီတပ်ဖွဲ့တွေမနေ့စနေနေ့ကကြားပြတ်ဖျက်ချခဲ့ရတဲ့ဒုံးကျည်ကိုသူတို့ပစ်ခဲ့တာလို့အီရန်ထောက်ပံ့ထားတဲ့ရေမင်နိုင်ငံတွင်းကဟူတီတိုက်ခိုက်သမားတွေကပြောဆိုပါတယ်။အခုတိုက်ခိုက်မှုကြောင့်ထိခိုက်သေးဆုံးမှုတွေပျက်စီးမှုတွေမရှိဘူးလို့စော်ဒီအာနာပိုင်တွေကပြောပါတယ်။ကြားပြတ်ဖျက်ချခဲ့ရတဲ့ဒုံးကျည်အရေးနဲ့ပတ်သက်ပြီးအမေရိကန်သမ္မတဒေါ်နယ်ထရန့်ကစော်ဒီပီဆယ်မန်နဲ့ဆွေးနွေးခဲ့တယ်လို့လည်းအမေရိကန်သမ္မတအင်ဖြူရောကပြောပါတယ်။ရီယတ်ကိုဒုံးကျည်နဲ့တိုက်ခိုက်မှုအပေါ်အမေရိကန်သမ္မတကအီရန်ကိုပြစ်တင်ပါတယ်။ဂျပန်နိုင်ငံကိုအသွာ Air Force 1လေယာဉ်ပေါ်မှာဒီကနေ့တင်းနှင်းကနေတဲ့သတင်းထောက်တွေကိုပြောတာမှာတော့သမ္မတထရန့်ကသူ့အမြင်ကတော့အီရန်ကပြစ်တာလို့မြင်တဲ့အကြောင်းဒါပေမဲ့ကျွန်တော်တို့ရဲ့စနစ်ကဖျက်ချပစ်နိုင်ခဲ့တယ်လို့ပြောဆိုခဲ့ပါတယ်။ဆော်ဒီတို့အမေရိကန်ထံကနေဝယ်ယူခဲ့တဲ့ Patriot ဒုံးကျည်တွေကိုရည်ညွှန်းပြီးသမ္မတကအဲ့ဒီလိုပြောခဲ့တာဖြစ်ပါလိမ့်ရှင်
။ဆော်ဒီအာရေဗျနိုင်ငံမှာအင်ရှေမင်းသားကအာနာတီစောင့်နေတဲ့အချိန်ထဲမှာပဲထင်ရှားတဲ့ဘီလီယံနာတရေတွေပါဝင်မင်းသားတော်ဝင်မင်းသား၁၂ပါးနဲ့လက်ရှိနဲ့အရင်ဝန်ကြီးဟောင်းတွေကိုဖမ်းဆီးလိုက်ပါတယ်။ဒါပြင်တစ်ချိန်ကဆော်ဒီပြည်ဖြစ်လာနိုင်တယ်လို့သတ်မှတ်ခံထားတဲ့ဆော်ဒီပြည်ဆောင်တပ်ဖွဲ့ရဲ့အကြီးအကဲမင်းသားမီတက်ဘင်အဗ်ဒူလာကိုလည်းဆော်ဒီအာရေဗျဘီလီယံဆာမန်ကယာရုကနေဖယ်ရှားပြီးတော့အစားထိုးခန့်လိုက်တယ်လို့ရေတပ်ဦးစီးချုပ်နဲ့စီးပွားရေးဝန်ကြီးတို့ကိုလည်းအစားထိုးလိုက်ပါတယ်။ဆော်ဒီနိုင်ငံရဲ့ဩဇာအာဏာအရှိဆုံးအင်ရှေမင်းသားမိုဟာမက်ဆာမန်ဦးဆောင်တဲ့အောက်ရီလိုက်ဆောင်မှုတိုက်ဖျက်ရေးစုံစမ်းစစ်ဆေးအဖွဲ့အစ်စ်ကဆော်ဒီနိုင်ငံကတော်ဝင်မင်းသားတွေနဲ့ဝန်ကြီးဟောင်းဒါဇင်ပေါင်းများစွာကိုဖမ်းဆီးလိုက်တယ်ဆိုပြီးဆော်ဒီအစိုးရပိုင်းအယ်အရေဗျသတင်းဌာနကစနေနေ့မှာထုတ်ပြန်ပါတယ်။ဆော်ဒီအင်ရှေမင်းသားမိုဟာမက်ဟာကမ္ဘာပေါ်ကစီးပွားရေးလုပ်ငန်းရှင်တထေးကြီးရင်နဲ့ရီယတ်မြို့မှာကျင်းပတဲ့ယင်းနီမြုံနံမှုညီလာခံမှာတွေ့ဆုံပြီးသတင်းနှစ်ပတ်အတွင်းမှာအခုလိုဖမ်းဆီးထုတ်ပယ်လိုက်တာဖြစ်ပါတယ်။ပြီးခဲ့တဲ့စက်တင်ဘာလတုန်းကလည်းဩဇာလွှမ်းမိုးမှုရှိတဲ့ဘာသာရေးခေါင်းဆောင်တွေနဲ့တက်ကြွလှုပ်ရှားသူအတော်များများကိုဖမ်းဆီးပြီးတဲ့နောက်အခုလိုထပ်မံဖမ်းဆီးတာတွေလုပ်ခဲ့တာဖြစ်ပါတယ်ခင်ဗျာ
။ VOA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1169လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့ညပိုင်းနိုင်ငံတကာသတင်းတွေကိုကြီးညာနေပါတယ်။စပိန်အစိုးရကဖန်ဝရံထုတ်ထားတဲ့ကာတလူးနီးယားဒေသရဲ့ခေါင်းဆောင်ဟောင်းကာ့စ်ပူရှ်တမန်နဲ့ဝင်းကြီးဟောင်း၄ဦးတို့ဒီကနေ့တနင်္ဂနွေနေ့မှာဘယ်လ်ဂျီယံနိုင်ငံဘရက်ဆဲမြို့မှာကိုယ်တိုင်အဖမ်းခံခဲ့ကြပါတယ်။စပိန်အစိုးရကနေဥရောပအတွင်ဖန်ဝရံထုတ်ခဲ့ပြီးတဲ့နောက်မှာတော့မစ္စတာပူရှ်တမန်ကဘယ်လ်ဂျီယံတရားရေးဌာနနဲ့အပြည့်အဝပူးပေါင်းဆောင်ရွက်ဖို့ပြင်ဆင်ထားတယ်လို့ Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ်။စပိန်နိုင်ငံကာတလူးနီးယားဒေသရဲ့ခေါင်းဆောင်အဖြစ်ကနေဖယ်ရှားခံခဲ့ရတဲ့ Gas Future တမွန်ကပြီးခဲ့တဲ့သတင်းဖတ်ကပဲဘယ်လ်ဂျီယံနိုင်ငံဘရက်ဆဲမြို့တော်ကိုရှောင်ပြေးလာတာဖြစ်ပါတယ်။စပိန်တရားသူကြီးတဦးကကာတလူးနီးယားဒေသခွဲထွက်ရေးအစိုးရအဖွဲ့ဝင်ဟောင်း၉ဦးတို့ကိုဖမ်းဆီးခဲ့ပြီးနောက်တနေ့မှာပဲမစ္စတာပူရှ်တမွန်ကိုဖမ်းမိန်ထုတ်ခဲ့တာဖြစ်ပါတယ်။ဖန်ခံရသူတဦးကတော့နောက်ပိုင်းမှာအမှကန်ရခဲ့ပါတယ်ရှင
်။လန်ဒန်ဝန်ကြီးချုပ်ကိုလုံခြံမှုအစီအစဉ်နဲ့ပတ်သက်ပြီးတော့သူ့ရဲ့လုံခြုံရေးတွေကနေတဆင့်တီးခဲ့ရတယ်လို့ဆော်ဒီအာရေဗျနိုင်ငံရဲ့ဖင်လယ်ကူရီဒေသရေးရာဝန်ကြီးသမောအယ်ရှာဘန်ကစနေနေ့မှာအတည်ပြုပြောကြားလိုက်ပါတယ်။လန်ဒန်ဝန်ကြီးချုပ်ဟာဆော်ဒီအာရေဗျနိုင်ငံမှာရှိနေခဲ့ပြီးတော့သူ့အပေါ်လုံခြုံရေးအချင်းချုပ်တာအချင်းချောက်တာတွေရှိခဲ့တယ်လို့ရှိခဲ့ကြောင်းဆော်ဒီနိုင်ငံအနေနဲ့တော့သူ့ကိုအကာအကွယ်ပေးဖို့ဆန္ဒရှိတယ်လို့အယ်ရှာဘန်ကHariri Pindet Future Arab Yutan Line ကိုပြောကြားခဲ့ပါတယ်။ Lebanon ဝန်ကြီးချုပ်ဟာ Mr. Hariri ဟာအီရန်နိုင်ငံနဲ့ Lebanon မှာရှိတဲ့ Hezbollah အဖွဲ့တွေကိုအပြင်းထန်ဝေမျှတိုက်ခိုက်လိုက်ပြီးတဲ့နောက်သူ့အနေနဲ့ဝန်ကြီးချုပ်ယာရုကနေနှုတ်ထွက်ကြောင်းစနေနေ့မှာကြေညာခဲ့တာပါ။ Mr. Hariri ဟာ Saudi Arabia ခေါင်းဆောင်တွေနဲ့ Riyadh မှာတွေ့ဆုံပြီးတဲ့နောက်ဝန်ကြီးချုပ်ယာရုကနေနှုတ်ထွက်ခဲ့တာဖြစ်ပါတယ်။အဲ့ဒီမတိုင်ခင်ကတော့သူဟာအီရန်နိုင်ငံရဲ့နိုင်ငံသားရေးမူဝါဒဆိုင်ရာအကြံပေးနဲ့ Beirut မြို့မှာတွေ့ဆုံခဲ့ပါသေးတယ်။Mr. Hariri ရဲ့ဝန်ကြီးချုပ်ယုံက Mr. Hariri ယာရုကနေနှုတ်ထွက်တယ်ဆိုတဲ့သတင်းကိုထုတ်ပြန်ပေးဖို့အတွက် Lebanon နိုင်ငံအပြင်ဘက်ကနေခေါ်ဆိုခဲ့ကြောင်း Lebanon သမ္မတ Michelle Aoun ကလည်းအရေးအမှပြောကြားခဲ့ပါတယ် Mr. Hariri ကသူယာရုကနေနှုတ်ထွက်ကြောင်းမင်းကုန်းကို Saudi နိုင်ငံမြို့တော် Riyadh ကနေပြောကြားခဲ့တာဖြစ်တယ်လို့ Saudi အစိုးရပိုင်းArabia ရုပ်သံလိုင်းကလည်းချင်းကြပါတယ်ဒီမိန်ကောအတွင်းမှာ Iran နဲ့ Lebanon ပြည်သူ့စစ် Hezbollah အဖွဲ့တွေဟာ Lebanon နိုင်ငံနဲ့ဒေသတွေမှာမတူညီဖြစ်အောင်လှုပ်ဆောင်နေတယ်ဆိုပြီးတော့သူကဆွဆွဲခဲ့ပါတယ်ခင်ဗျာ
Washington Post နဲ့ ABC News တို့ရဲ့စစ်တမ်းအရတော့အမေရိကန်ပြည်သူတွေရဲ့ခေါင်းဆောင်အဖြစ်သမ္မတရဲ့ဦးဆောင်မှုအပေါ်လူထုရဲ့အဆင့်သတ်မှတ်ချက်ရောကြနေပါတယ်။သမ္မတဒေါ်နယ်ထရန့်ရဲ့သမ္မတသက်တမ်းတစ်နှစ်နီးပါးတာကာလရဲ့အဆင့်သတ်မှတ်ချက်ကအရင်နှစ်ပေါင်း80အတွင်းကသမ္မတတွေနဲ့နှိုင်းယှဉ်ရင်နှိမ့်ချနေတာလို့ Washington Post ကဖော်ပြတာပါ။အမေရိကန်သမ္မတအဖြစ်သမ္မတထရန့်ရဲ့လှုပ်ဆောင်မှုအပေါ်ထောက်ခံသူကအမေရိကန်ပြည်သူ38ရာခိုင်နှုန်းလူ10ယောက်မှ4ယောက်တောင်မပြည့်ပါဘူး။မထောက်ခံတဲ့နှုန်းထားကတော့59ရာခိုင်နှုန်းလောက်ရှိနေပြီးဒီထဲကထက်ဝက်ကတော့သမ္မတထရန့်ရဲ့ဆောင်ရွက်ချက်တွေကိုပြင်းပြင်းထန်ထန်ဆန့်ကျင်ထားပါတယ်ရှင်။
ဗီယက်နမ်နိုင်ငံတောင်ပိုင်းမှာဒမ်မရီတိုင်ဖုန်မုန်တိုင်းဝင်ရောက်တိုက်ခတ်ခဲ့တာကြောင့်လူ28ယောက်ထပ်မံတည်ဆုံသွားခဲ့ပါတယ်မုန်တိုင်းကြောင့်အင်ဂျင်တစ်ထောင်ကျော်လောက်အမိုးတွေလန်ထွက်ကုန်ပြီးတော့အစ်စ်ပင်တွေနဲ့ဓာတ်တိုင်တွေလည်းပြိုကျခဲ့တယ်လို့ဗီယက်နမ်နိုင်ငံရဲ့ဘေးဒုက္ခကယ်ဆယ်ရေးဌာနတာဝန်ရှိသူတွေကပြောပါတယ်ခန်းဝါခရိုင်မှာရေကြီးတာတွေအိမ်ပြိုကျတာတွေကြောင့်14ယောက်တည်ဆုံခဲ့တယ်လို့ခရိုင်ဘေးဒုက္ခကယ်ဆယ်ရေးဌာနကလည်းပြောပါတယ်ဒါပြင်အင်ဂျင်300ကျော်လုံးဝပျက်စီးသွားခဲ့ပြီးတော့1000ကျော်လောက်အမိုးတွေပျက်စီးကုန်တယ်လို့ပြောပါတယ်မုံတိုင်းကြောင့်ဆက်လီနဲ့မော်တော်ဘုတ်112ဆင်းနစ်မြုပ်ခဲ့ပြီးတော့လင်းခီးစင်တွေအတော်များများလည်းပြတ်သွားခဲ့ကြောင်းနေရာတော်များများမှာလည်းလျှက်စင်ပြီးတွေပြတ်တောက်ကုန်တယ်လို့ပြောပါတယ်မုံတိုင်းချိုတင်သတိပေးချက်ကြောင့်မုံတိုင်းကုန်းတွင်းပိုင်းကိုမဝင်ခင်မှာလူထောင်ပေါင်းများစွာကိုဘေးလွတ်ရာအမြင့်ပိုင်းဒေသတွေကိုရွှေ့ပြောင်းပေးနိုင်ခဲ့တယ်လို့လည်းဆိုပါတယ်လွန်ခဲ့တဲ့16နှစ်အတွင်းဗီယက်နမ်တောင်ပိုင်းကိုဝင်ရောက်ခဲ့တဲ့မုံတိုင်းတွေထဲမှာဒီဒမ်မရီမုံတိုင်းဟာအင်အားပြည့်စုံမုန်တိုင်းဖြစ်တယ်လို့ NASA ကပြောပါတယ်။ဒါပေမဲ့နိုဝင်ဘာ10ရက်ကနေ10ရက်နေ့ထိ APEC လို့ခေါ်တဲ့ Asia Pacific ဒေသစီးပွားရေးပူးပေါင်းဆောင်ရွက်မှုညီလာခံကျင်းပမဲ့ Vietnam နိုင်ငံအလယ်ပိုင်းကဒါနိုင်မြို့မှာလည်းမုန်တိုင်းကြောင့်မိုးအကြီးကျယ်ရွာသွန်းခဲ့ပါတယ်ခင်ဗျာ
။နောက်ဆုံးရသတင်းတွေကိုမှတ်သတင်းထိုင်းနဲ့ကိုရင်နိုင်တို့ပြောပြပေးခဲ့တာပါ။အခုဆက်လက်ပြီးသတင်းဆောင်ပါနဲ့အပတ်စဉ်ကဏ္ဍအလဲဖြစ်ပါတယ်ရှင်။မြန်မာတနိုင်ငံလုံးတိုင်းတာနဲ့ရက်ွက်ကြေးရွာအုပ်ချုပ်ရေးမှုအသစ်တွေပြန်လည်ရွေးချယ်တော့မှာဖြစ်တဲ့အတွက်ပြည်သူတွေကိုယ်တိုင်ပူးပေါင်းပါဝင်ပြီးဆန္ဒမဲပေးဖို့နဲ့ကိုယ်တိုင်လည်းဝင်ရောက်ရွေးခန့်ကြဖို့လွှတ်တော်ကိုယ်စားလှယ်တွေကတိုက်တွန်းလိုက်ပါတယ်။ရက်ကြေးအုပ်ချုပ်ရေးအဆင့်ရွေးချယ်ပွဲတွေတန့်ရှင်းမျှတမှုရှိရေးဒေသခံပြည်သူတွေအနေနဲ့ဘလို့ရွေးချယ်နိုင်တယ်လဲဆိုတဲ့ပညာပေးမှုတွေကိုရှင်းလင်းတိကျစွာသိရှိနိုင်အောင်သက်ဆိုင်တဲ့တာဝန်ရှိသူတွေဘက်ကလည်းစနစ်တကျလှုံ့ဆော်ပေးဖို့တိုက်တွန်းကြပါရယ်အခုဆိုရင်မြို့နယ်တွေမှာရက်ွက်အုပ်ချုပ်ရေးမှုတွေရွေးချယ်နိုင်ရေးစတင်လှုပ်ရှားဆောင်ရွက်နေပြီလဲဖြစ်ပါတယ်မဆုမွန်ကအသေးစိတ်ပြောပြပေးပါလိမ့်မယ်ရှင်
ဟုတ်ပါတယ်မြန်မာတနိုင်ငံလုံးတိုင်းတာနဲ့ပြည်နယ်နဲ့တိုင်းဒေသကြီးအသီးသီးကရက်ကွက်နဲ့ကြေးရွာအုပ်ချုပ်ရေးမှုတွေကိုအကုန်လုံးတစ်ပြိုင်တည်းထဲပြန်လဲရွေးချယ်တော့မှာဖြစ်ပါတယ်ပြည်သူတွေအနေနဲ့မိမိတို့ရက်ကွက်အုပ်ချုပ်ရေးအဆင့်အရေးကြီးတဲ့ရွေးချယ်မှုတွေမှာပူးပေါင်းပါဝင်ကြဖို့နဲ့ကိုယ်တိုင်လည်းအုပ်ချုပ်ရေးအဆင့်တွေမှာပါဝင်ရွေးချယ်ကြဖို့ရန်ကုန်တိုင်းကိုစားပြုအမျိုးသားလွှတ်တော်ကိုယ်စားလှယ်ဥပမျိုးသိန်းကတိုက်တွန်းပါတယ်
အခုလာမယ့်ဆွေအုပ်ချုပ်ရေးရွေးမှုရွေးကောက်ပွဲမှာတော့ပြည်သူတွေကိုယ်တိုင်ပူးပေါင်းပါဝင်စစ်တေကျစွာဆောင်ရွက်ဖို့လိုတယ်ပေါ့မှန်မှန်ကန်ကန်ရွေးချယ်ဖို့လိုတယ်နှစ်ခုပေါ့နော်တစ်ခုကကိုယ်တိုင်လည်းမဲပေးဖို့လိုတယ်ပေါ့နော်ကိုကိုယ်တိုင်လည်းမဲပေးဖို့လိုတယ်နောက်တစ်ချက်ကကိုယ်တိုင်လည်းအရွေးခံဖို့ဒီကိုယ်တိုင်အရေးချင်းရှိတယ်ဆိုလို့ရှိရင်မြတ်ပြည်သူကျိုးတဲ့လုပ်မယ်ဆိုလို့ရှိရင်ကိုယ်တိုင်လည်းအရွေးချက်ကောင်းကောင်းရှိဒီနှစ်ခုသလုံးကိုတိုင်နေသေးပါဒီပြည်သူတွေတယောက်အနေနဲ့လုပ်ပေးဖို့တာဝန်ရှိတယ်ပဲပြောမှာပေါ့နော်ဒီဟာဒါလေးကိုပြောချင်တာပေါ့
ရက်ွက်ကြေးရွာတွေမှာတမာတမတ်ကြပြီးတော့ရက်ွက်ကြေးရွာအကျိုးအမှန်တကယ်သိဖို့ပေးနိုင်တဲ့အရေးချင်းရှိတဲ့အုပ်ချုပ်သူတွေပါဝင်နိုင်ရေးကိုယ်တိုင်မဲပေးရွေးချယ်ကြဖို့ကိုလည်းဒီမိုကရေစီဖွံ့ဖြိုးတိုးတက်ရေးလှုပ်ရှားဆောင်ရွက်မှုကော်မတီရဲ့စီယုံလှုံ့ဆော်ရေးမှုမတင်စားရှင်လေကြီးကပြည်သူတွေကိုတိုက်တော်ပါတယ
်အစ်စ်ပြချလိုက်တယ်ပေါ့နော်တရားအကျင့်ဒီရတိဥပ္ပေအရာဆိုရင်ပြည်သူလူထုရဲ့ပါဝင်မှုကအဆင့်တိုင်းမှာပါဝင်ခွင့်ရှိတယ်လို့ပါဝင်သတ်မှတ်လို့ရတယ်နံပါတ်1အရေးကြီးဆုံးကဒီစစ်ဆေးရေးမှု၅ဦးကိုရွေးချယ်တဲ့အခါမှာစပြီးတော့ပြည်သူလူထုပါဝင်မှုပါလို့ရပြီပေါ့နော်တော်စိန်မှုတွေကိုလည်းစနစ်တကျရွေးချယ်ဖို့ဆိုတော့ပြည်သူလူထုကဘာလို့ဒီကတည်ထိုင်ရမလဲဆိုတော့ဘယ်အချိန်မှာဘယ်ရွေးကောက်ပွဲကိုလုပ်မှာလဲအဲဘယ်လိုနည်းနဲ့လုပ်သွားမှာလဲဘယ်အချိန်လာရမှာလဲစသဖြင့်ကိုအတိအကျကိုတို့စစ်ဆေးရေးမှုတွေနဲ့ညှိနှိုင်းပြီးတော့ဒရင်ဆက်လက်ကိုပို့ရရမှာအတိအကျဆောင်ဝေးပြီးကိုလိုအပ်တယ်
တဆိုင်နဲ့တာဝန်ရှိတဲ့သူတွေအနေနဲ့လဲကိုယ်တိုင်ရွေးချယ်မဲပေးရမယ့်ပြည်သူတွေရွေးချယ်နည်းအဆင့်ဆင့်ရွေးချယ်ပုံအဆင့်ဆင့်ကိုသိရှိနားလည်နိုင်အောင်ပညာပေးမှုတွေကိုစနစ်တကျဆောင်ရွက်တင်တယ်လို့လဲလွှတ်တော်ကိုယ်စားလှယ်ဥပမျိုးသိန်းကပြောပါတယ
်ထို့ရေမှုယူကောက်ပွဲလုပ်မဲ့အချိန်ပေါ့အချိန်နဲ့နေရာနဲ့ကိုသိကြကြပြောပြဖို့လိုတယ်နောက်ပြည်သူတွေကိုယ်တိုင်တက်တက်ကြွကြပါဝင်ဆောင်ရွက်ပေးဖို့မဲပေးဖို့လိုတယ်နောက်အင်တော်သူတိုင်းအင်တော်သူတိုင်းမှာရှိတဲ့ဒီဟိုပါပေါ့လေဒီအသက်18နှစ်ထက်ပြည့်တဲ့သူဆိုလို့ရှိရင်လည်းပဲဒါမဲပေးရမယ်ဆိုရင်မဲပေးဝင်ပေးပြီးကိုလို့ရတယ်။ဟိုယူချေတဲ့အခါလာမှန်မှန်ကန်ကန်ယူချေပြီးကိုလို့ရတယ်ပေါ့။အဲ့ဒါတော့အရေးကြီးတယ်ပေါ့။ဟောဒီဟာမှန်ကန်တဲ့လူယူချေပြီးကိုကတော့အရေးကြီးဆုံးအလုပ်ပါပဲကြားတော့နဲ။ကျွန်တော်တို့2012ခုနှစ်မှာတုန်းကလည်းတခါပေါ့။ရက်ကြီးအချို့ရေးမှုတွေယူတော့မယ်ဆိုတော့ဟိုအပီပေးမှုတွေလုပ်တယ်ပေါ့။လုပ်တယ်ဆိုပေမဲ့အဲ ခက်တာကအဲ့ဒီမှာလည်းပြည်သူတွေကစိတ်ဝင်စားမှုကနည်းနည်းနည်းတယ်ပေါ့နော်အဲ့လိုပဲပြောမှာပါနည်းတယ်ဆိုတဲ့ခါကျတော့ခုရက်ကျူးရွာကျူးတကယ်ဆောင်ရမဲ့လူတွေဟိုပါလာတဲ့အရင်လူကောင်းတွေပဲပြန်ပါလာတယ်ပေါ့ဟိုလက်ပြီးအလုပ်ရဲ့အကျိုးတက်ရောက်မှုခံစားရတဲ့ခါကျတော့ပြည်သူတွေကပဲခံစားရတာပေါ့ဒါဒီဟာနမူနာယူပြီးတော့မှနောက်ခုလာမဲ့သူတွေအုပ်ချုပ်ရေးဒီမူရွေးကောက်ပွဲမှာတော့ပြည်သူတွေကိုယ်တိုင်ပူးပေါင်းပါဝင်စစ်တေကျတော့ဆောင်ရွက်ဖို့လိုတယ်ပေါ့။မှန်မှန်ကန်ကန်ရွေးချယ်ပေးဖို့လိုတယ်
။ပြည်ထရေးလက်အောက်ခံအထွေထွေအုပ်ချုပ်ရေးအစဉ်အဆက်တွေမှာမိမိတို့ရဲ့ဒေသရက်ွက်ကြေးပါတွေကိုအုပ်ချုပ်မဲ့အုပ်ချုပ်ရေးမှုတွေကိုပြည်သူ့ဆန္ဒနဲ့အညီဒီမိုကရေစီနီးကြအုပ်ချုပ်နိုင်မှုရက်ွက်အကျိုးတည်ဖို့နိုင်သူတွေကိုဆန္ဒမဲပေးရွေးချယ်မှုတွေမှာလည်းအရေးမမကြဖို့လိုတယ်လို့လှုပ်ရှားဆောင်ရွက်နေသူမတ်တေစာရှင်လေကြီးကလည်းတိုက်တွန်းပါတယ
်။ရက်ွက်ကြေးပါအုပ်ချုပ်ရေးဆိုတာကအမှန်တမ်းပြောရင်တော့နေ့စဉ်ဘဝမှာပေါ့နော်။ရရင်ဆိုင်တုံ့နှုတ်နေရတဲ့အကြောင်းအရာမှန်တယ်များဖြစ်ဆက်မှုရှိနေတယ်။ကျွန်တော်တို့နေ့စဉ်အုပ်ချုပ်နေကြတဲ့လူတွေဖြစ်တဲ့ကြောင့်ဒီလိုလူမျိုးတင်းတင်းမှန်ကန်အောင်ရွေးချယ်ဖို့ကပြီးရဲ့နောက်ပိုင်းမှာလူငယ်လူနဲ့လူကြီးမရွေးပေါ့။သူတို့ကိုယ်တိုင်လည်းစိတ်ဝင်စားနေကိုယ့်ရဲ့ရွာကောင်းစိုးကိုပြုလုပ်ကြိုးစားနေတယ်ဆိုရင်သူတို့ကိုယ်တိုင်ဝင်ရောက်ပြီးရွေးချယ်ပိုင်ခွင့်ရှိရအခွင့်အရေးတရက်ပါတယ
်။ဆယ်မှုရာမှုကြေးရွာတာဝန်ခံနဲ့ရဲကြေးအုပ်ချုပ်ရေးမှုရွေးချယ်ရေးအစဉ်အဆက်တွေကိုပြည်သူတွေရှင်းရှင်းလင်းလင်းသိရှိနိုင်မှုအတွက်ကိုလည်းရန်ကုန်တိုင်းအတွင်းကရက်ွက်မြို့နယ်တွေမှာကြီးကြပ်ရေးအဖွဲ့ရေးကိုဒီသတင်းဘက်ကနေစလို့မင်္ဂလာတောင်ညွတ်အပါဝင်နေရာတချို့မှာစတင်ဖွဲ့စည်းနေကြပြီလဲဖြစ်ပါတယ်ရှင်
။မဆုမွန်တင်ပြခဲ့တာပါ။အခုတော့မြန်မာဒီမိုကရေစီရေးတွေ့ဆိုမင်းမြန်ခန်းကိုနားဆင်ကြပါမယ်ရှင်။မြန်မာနိုင်ငံမှာအစိုးရစစ်တပ်နဲ့ဒီတိုင်းရင်းသားအဖွဲ့တွေကြားဆွေးနွေးညှိနှိုင်းနေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ပြည်မြောက်အောင်မြင်ဖို့ကိစ္စမှာတမတော်ကြောင့်နှောက်နှေးမှုတုံ့နေရတယ်လို့နိုင်ငံရေးအကျဉ်းသားဟောင်းတူဦးလည်းဖြစ်တဲ့ဒီစာရေးဆရာထင်းလင်းဦးကပြောပါတယ်။တမတော်ကအပေးယူလို့ညှိနှိုင်းရမယ့်အစားထိန်းချုပ်မှုတွေလုပ်နေတာကြောင့်ငြိမ်းချမ်းရေးခေလန်းထင်သလောက်မပေါက်ဖြစ်ရတယ်လို့လည်းပြောသွားတာပါ။အခုလက်ရှိအစိုးရကြုံတွေ့ဖြစ်ရှင်းနေရတဲ့ဘာသာရေးအစွန်းရောက်မှုတွေကလည်းအရင်အစိုးရအစင်ဆက်လက်ထက်ကတည်းကမဖြစ်ရှင်းနိုင်ခဲ့တဲ့ကိစ္စရဖြစ်တယ်လို့လည်းသူကသုံးသပ်ပါတယ်။စာရေးဆရာထင်းလင်းဦးကိုကိုညံဝဲအောင်ကဝါရှင်တန် VOA စတူဒီယိုမှာတွေ့ဆုံမြင်းမြန်းထားတာကိုနားဆင်ကြရအောင်ပါရှင်။
ဒါတင်လင်းဦးကျွန်တော်တို့ VOA ကိုအခုလိုလာရောက်ပြီးတော့ပြေဆုံးမေးမြန်းခွင့်ပေးတဲ့အတွက်ကျေးဇူးပါခင်ဗျ။
ကျွန်တော်လည်းအခုဒီလိုလာရောက်ပြီးတော့ဖြေကြားပေးရတာဝန်တာပါတယ်။ကျေးဇူးလက်တင်ပါတ
ယ်။ဟုတ်ကဲ့ခင်ဗျ။အဲ့တော့ပထမဆုံးမေးချင်တာကဆရာဦးတင်လင်းဦးက2014ခုနှစ်အလားဦးသိန်းစိန်အစိုးရလက်ထက်မှာဒီမဘာတာတန်ခါတော်တွေနဲ့ပတ်သက်ပြီးတော့ဟလားဝေဖန်ပြောကြားဟောကြားခဲ့တဲ့အတွေ့အကြုံလို့ပါလေ။ဒီသာသနာညှိုးနှွမ်းစေမှုပုံမှန်295ကကြီးနဲ့တရားစွဲဆိုပြီးတော့တရားစွဲဆိုခံရတယ်ပြီးတော့ဟလားထောင်ဒဏ်နှစ်ကျလို့ကျွန်တော်သိထားရပါတယ်။အဲ့တော့ဆရာတင်လင်းဦးအနေနဲ့ကတကယ်ပဲဒီသာသနာညှိုးနှွမ်းအောင်ဟိုလုပ်ခဲ့တာမျိုးလားခင်ဗျ။
သဒ္ဒနာညှိုးနှွမ်းအောင်ကျွန်တော်တို့လူတွေကလုပ်လို့မရဘူးဗျ။သဒ္ဒနာဆိုတာမြတ်စွာဘုရားရဲ့အဆုံးအမတွေပေါ့။အဲ့ဒီမြတ်စွာဘုရားရဲ့အဆုံးအမတွေကိုကျွန်တော်ကယုံယုံကြည်ကြည်ကိုးကွယ်တဲ့အခါကျတော့မြတ်စွာဘုရားရဲ့သဒ္ဒနာကိုညှိုးနှွမ်းအောင်ပြုနေကြတဲ့အချို့အချို့သောယဟန်တွေရဲ့လုပ်ရက်တွေကိုကျွန်တော်ကမြင်လာတာ။ယဟန်တံမဲ့ဟိုလူတွေရဲ့ကြားထဲမှာဝင်ပါပြီးလူတွေကိုအပြစ်ပြောတာတွေ၊ဂုံးတိုက်တာတွေဒါတွေဖြစ်လာတဲ့အခါကျတော့ငါတို့သဒ္ဒနာတော့တန်ကြောင်းမှာတန်ကြီးကတ်တယ်လို့ဖြစ်နေပြီဆိုပြီးကျွန်တော်ကတန်ကြီးခွာချတာပဲကျွန်တော်ဘာသာသာသနာကိုဘယ်တော့မှမစော်ကားဘူးကျွန်တော်တို့နှလုံးသားထဲမှာကဒီဘာသာသာသနာဟာအမြဲတမ်းနည်းနည်းဆိုင်ဆိုင်ရှိနေတာ
ဆိုတော့ဒီဦးသိန်းစိန်အစိုးရလက်ထက်တုန်းကကျွန်တော်သတိထားမိတာကဒီမဘာသာအထူးသဖြင့်မဘာသာတန်ခါရော်တွေနဲ့ပတ်သက်ပြီးတော့ဟလာဟိုအေးအေးယူတာမျိုးဟိုတိတ်မရှိပါဘူးဒါပေမဲ့လို့အခု NLD အစိုးရဟလာဖြစ်လာပြီးနောက်ပိုင်းမှာဒီတန်ဃာတော်တပိတ်တွေကိုဖြိုခွင်းတာမျိုးဟုတ်လားဒီလိုဆန္ဒပြတဲ့တန်ဃာတော်တွေကိုအေးအေးယူပြင်ဆင်လာမျိုးတွေတွေ့နေရပါတယ်ဆိုတော့ NLD အစိုးရဟာဒီတန်ဃာတော်တွေနဲ့ပတ်သက်ပြီးတော့ဟုတ်လားအေးအေးယူမှုကင်တွယ်မှုအပိုင်းတွေဟာပုံပြီးပြင်းထန်လာတယ်လို့ဝေဖန်မှုတွေလည်းရှိပါတယ်အဲ့ဒီပုံမှာဆရာအမြင်ဘယ်လိုရှိပါအ
ရင်အစိုးရလက်ထက်မှာဒီဂျဟန်နေအဲ့လိုတပိတ်မှောက်ကြတာတို့ဘာလို့နဲ့ပတ်သက်ပြီးတော့အေးအေးယူမှုတွေမရှိခဲ့ဘူးကျွန်တော်ကလည်းအဲ့ဒါကိုထောက်ပြတာပဲ။ဘာလို့လဲဆိုတော့ယဟန်တန်ခါဆိုတာကလူရေးလူရာလူကိစ္စတွေမှာဝင်ပြီးပါရယူထုံးစံမရှိဘူး။ဥပမာကျွန်တော်တို့လူအဖွဲ့အစည်းမှာဥပဒေဆိုတာလိုတယ်။ဥပဒေဒီလူတွေအတွက်လိုအပ်တာ။လူတွေအတွက်လိုအပ်တဲ့ဥပဒေကိုလူတွေကပဲရေးဆွဲမယ်၊လူတွေကပဲညင်းမယ်၊ခုံမယ်၊လူတွေကပဲဟာလာကန့်ကွက်မယ်၊လူတွေကပဲအတည်ပြုမယ်၊လူတွေကပြဋ္ဌာန်းမယ်။ဒါလူအဖွဲ့အစည်းအတွက်အဲ့ဒီမှာသာသနာတဲကိုရောက်သွားတဲ့သူတွေကလူတွေရဲ့ကိစ္စမှာလာပြီးတော့ဥမာအိမ်တော်ရေးကိစ္စတို့နော်ဟိုသားမွေးတဲ့ကိစ္စတို့ဆိုတဲ့ကိစ္စတွေမှာလာပြီးဝင်ရောက်ပတ်သက်တာဟာ ဗုဒ္ဓတရားတော်အရာဆိုရင်ထွေးထက်တဲ့သရွေးကိုပြန်မျိုးရာရောက်တယ်အဲ့တော့ကျွန်တော်တို့ကအဲ့လိုကိစ္စတွေမှာဟိုလူတွေကြားထဲမှာယဟန်တွေကဝင်ဝင်ပြီးတော့ယောကောတောကောနဲ့လုံနေတာတွေကိုကျွန်တော်ကမလိုအလားဘူးဘာလို့မလိုလားလဲဆိုတော့ဒါကကျွန်တော်တို့ဘာသာတရားရဲ့အနှစ်သာရကိုပျက်စီးစေတယ်အစိုးရအနေနဲ့ဒါကိုတန့်ရှင်းစေခြင်းနဲ့ဘာလို့သာသနာရေးဝန်ကြီးဌာနဆိုတာကိုဖွဲ့စည်းထားတဲ့အခါမှာသာသနာဝန်ထမ်းတွေရဲ့သူတို့ရဲ့ဒီဝီနီးတော်နဲ့အညီမနေတဲ့ကိစ္စတွေမှာသာသနာရေးဝန်ကြီးဌာနကဆောင်ရွက်စေခြင်းနဲ့သို့တော့အဲ့ဒီအရင်အစိုးရလက်ထက်မှာအဲ့ဒါတွေကိုပြစ်ထားတယ်အခု NLD အစိုးရလက်ထက်မှာကျတော့ဘာဖြစ်လာလဲဆိုတော့သာသနာရေးဝန်ကြီးဌာနတွေသာသနာရေးဝန်ကြီးရဲ့အလုပ်ကိုပြည်ပြည်ပြင်းပြင်းလုပ်လာတာတွေ့ရတယ်ကျွန်တော်တို့ကလည်းပဲဝန်ကြီးဌာနကိုပြောတယ်ယဟန်တန်ခါနဲ့ပတ်သက်လာလို့ရှိရင်228တွယ်သောတိခါဘုတ်တွေရှိတယ်အဲ့ဒီတိခါဘုတ်တွေအပေါ်မှာကြည့်ပြီးတော့မညီညွတ်ဘူးဆိုရင်သာသနာတန်ရှင်းမှုအတွက်ဆောင်ရွက်ပေးပါလို့ကျွန်တော်တို့ကအမြဲတမ်းတိုက်တွန်းတယ်အဲ့တော့ချုပ်ပြောရရင်အရင်အစိုးရလက်ထက်မှာသူတို့ဖြစ်စေခြင်းနဲ့အတိုင်းသွားနေတဲ့ယဟန်တွေရဲ့လုပ်ရက်ကိုလှစ်လျူရှုထားခဲ့တယ်ဒီအစိုးရလက်ထက်မှာတော့ဗုဒ္ဓသာသနာရဲ့မျက်နှာကိုကြည့်ပြီးတော့သာသနာရဲ့စီမံစည်းကမ်းအတိုင်းပဲသွားနေတာဖြစ်ပါတယ်ယဟန်တန်ခါတွေကိုတမင်တကာအရေးယူဆောင်ရွက်နေတာမဟုတ်ပါဘူ
းတော့ဒါနဲ့တစ်ဆက်ထဲပေါ့နော်ဒီလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့ပတ်သက်တဲ့အငင်းပွားဝယ်ရာဥပဒေပုံမှန်တစ်ခုကလည်းမြန်မာနိုင်ငံမှာအခုထိဟလာပြည်ပြင်ကြောင်းလည်းမှုလုပ်နေတာတွေ့ရပါတယ်66ဂါကြီးပါအဲ့တော့66ဂါကြီးကိုအပြီးတိုင်ဖြတ်သိမ်းတင်တယ်လို့ဆရာထင်လင်းဦးအနေနဲ့မြင်မိပါသလား
66ဂါကြီးကမရှိဘူးမရှိသင့်ဘူးဩအပြီးတိုင်ဖြတ်သိမ်းမှုဆိုရတဲ့ပြောမယ်ဆိုလို့ရှိရင်ဒီ66ဂါကြီးကလူလိုပြောရင်မွေးကိုမလာသင့်ဘူးဟုတ်ပြဋ္ဌာန်းကိုပြဋ္ဌာန်းရမယ်ဥပဒေတခုမဟုတ်ဘူး။အားကြောင့်လဲ66ကကြီးထဲမှာပါတဲ့လူပုဂ္ဂိုလ်တဦးတယောက်ကိုထိခိုက်နေတာအောင်အတရေဖြစ်တယ်ဘာညာဆိုတဲ့ကိစ္စတွေက900ပုံမှန်900တော့ပုံမှန်905ခါဝေးလို့စအခြားပုံမှန်တွေထဲမှာအကျုံးဝင်ပြီးသားရှိတယ်။အဲ့ဒါတွေကိုစုပေါင်းလိုက်ပြီးတော့66ကကြီးဆိုပြီးတော့တခါပြန်ထွက်လာ။ဘာဖြစ်လို့လဲ။ဘာဖြစ်လို့လောက်တာလဲဆိုတော့မကြအဲ့ဒီ66ကကြီးပြဋ္ဌာန်းပြီးမကြခင်မှာ2015ခုနှစ်ရွေးကောက်ပွဲကလာတော့မှာ။ Facebook တို့ဘာတို့ကနေပြီးတော့နော်online ကနေပြီးတော့လှုံ့ဆော်တာတွေလာတော့မယ်အရင်အစိုးရလက်ထက်ကတာဝန်ယူခဲ့ကြတဲ့သူတွေရဲ့မှားယွင်းမှုတွေချွတ်ချော်မှုတွေအဂတိလိုက်စားမှုတွေဟာလာမမှန်မကန်လုပ်မှုတွေကိုအများပြည်သူတွေသိအောင်ဆိုပြီးတော့တင်ကြတော့မယ်အဲ့ဒါကိုကြိုပြီးပိတ်ပင်မှုအတွက်ကြိုပြီးတားဆီးဖို့အတွက်ပေါ့ဒီ66ကကြီးကိုလှုပ်ခဲ့ကြတာနော်အဲ့တော့66ကကြီးဒီကျွန်တော်သဘောအရာပြောရရင်ပယ်ဖြတ်ဖို့ဆိုရတယ်ရှိကိုရှိမလာတဲ့နဲ့ဥပဒေအဲ့တော့ဖြတ်ရမယ်တော်တော်လုံးလုံးဆယ်ဆယ်မှာဒါကိုအကြောက်အကန့်နော်ရှိတင်ပါတယ်ဆိုပြီးတော့လုံနေတဲ့သူတွေလည်းရှိတယ်။ဘာလို့အဲ့ရှိတင်ပါလဲဆိုတော့အဲ့ရှိတင်ပါတယ်ဆိုတာကသူတို့ကိုအကာအကွယ်ပေးမှာဘူး။66ဂါကြီးရှိမှသာလျင်သူတို့ဘဝလုံခြုံမယ်။သူတို့ရဲ့နောက်ကျောင်းတွေလုံခြုံမယ်လို့ယုံကြည်နေရတဲ့သူတွေကတော့ဖြတ်ချင်ညမှာမဟုတ်ဘူး
။ဟုတ်ကဲ့ခင်ဗျာ။ဆိုတော့ဆရာကဒီမြန်မာနိုင်ငံရေးအခင်းကျင်းစောင့်ကြည့်လေ့လာရေးအဖွဲ့မှာဒုဥက္ကဋ္ဌဖြစ်ပါတယ်။အဲ့တော့မြန်မာနိုင်ငံမှာ NLD အစိုးရနဲ့ဒေါအောင်ဆန်းစုကြည်ကနေပြီးတော့ဟလာငြိမ်းချမ်းရေးရရှိဖို့ဆိုပြီးတော့ပထမဦးစားပေးလှုပ်ဆောင်နေပါတယ်။အဲ့တော့တစ်ဖက်မှာပြန်ကြည့်ရင်ဒီငြိမ်းချမ်းရေးရဖို့မှာအဓိကပါဝင်နေရတဲ့တက်မတော်အခန်းကဏ္ဍပေါ့။ဟလာတက်မတော်ကအတူတကွရှိုးရှိုးယူလိုက်ပါမှုမရှိသေးတဲ့အတွက်ကြောင့်မလို့ငြိမ်းချမ်းရေးရရှိဖို့မတိုးဘူးဆိုပြီးတော့ဝေဖန်မှုတွေလည်းပေါ်နေပါတယ်။ဆိုတော့ဆရာထင်လင်းဦးအမြင်ဒီအခင်းကျင်းနေပုံမှာဘယ်လိုရှိပါလဲ။
တက်မတော်ကဒီငိမ့်ငိမ့်ကြီးမှာပြပြဝဝမလိုက်ပါဘူးဆိုတော့ဝေဖန်ချက်တွေနဲ့ပတ်သက်လို့တော့ကျွန်တော်ကအပြည့်အဝတော့လက်မခံဘူးတက်မတော်ကလိုက်ပါတယ်ဟုတ်တယ်လိုက်ပါပဲမဲ့သူတော့ဘယ်လိုဖြစ်လဲဆိုတော့တစ်ဖက်နဲ့တစ်ဖက်ကကျွန်တော်တို့ဒီအဓိကပြောမယ်ဆိုလို့ရှိရင်ပေါ့နော်အခုဆွေးနွေးနေတဲ့ငိမ့်ငိမ့်ကြီးဆွေးနွေးနေတဲ့ပုံစံကတိုင်းရင်းသားလက်နက်ကင်တွေနဲ့တက်မတော်နဲ့အဓိကဆွေးနွေးနေရတဲ့ပုံစံဖြစ်နေတယ်ဟိုပြည်သူကတင်မြှောက်ထားတဲ့အစိုးရကကြတော့ဒီနှစ်ခုကြားထဲမှာဟိုဘက်ကလည်းနည်းနည်းလေးရှော့လိုက်ပါအောင်ဒီဘက်ကလည်းနည်းနည်းလေးလိုက်ရောလိုက်ပါအောင်ဆိုပြီးတော့ဝင်ဆိတ်ဆက်ပေးနေရတဲ့သူတယောက်လိုဖြစ်နေတယ်။အမှန်တကယ်ကနိုင်ငံတစ်ခုမှာငင်းငင်းရေးပေါ့ပြည်တွင်းစစ်ရက်ဖို့ငင်းငင်းရေးဆွေးနွေးကြပြီဆိုရင်ပြည်သူကတင်မြှောက်လိုက်တဲ့အစိုးရရဲ့စံကျင်ဘက်မှာရှိနေတဲ့တိုင်းရင်းသားလက်နက်ကိုင်ရဲ့ဒီနှစ်ခုဆွေးနွေးကြရမှာ။ဘာကြောင့်လဲ?တပ်မတော်ဆိုတာကအစိုးရတစ်ခုရဲ့လက်အောက်မှာပေါ့နော်။ထိန်းချုပ်မှုထိန်းသိမ်းမှုအောက်မှာပဲရှိရမှာ။အခုကကျွန်တော်တို့နိုင်ငံရဲ့အနေအထားအရကြတော့မဟုတ်ဘူးတက်မတော်ကတီးတီးခြားခြားပုံစံဖြစ်နေတဲ့အတွက်ဒီလိုဖြစ်နေရတယ်အနောက်တစ်ချက်ကကြတော့တိုင်းရင်းသားတွေဘက်ကလည်းပဲလူလားတောင်းဆိုတာတွေရှိတယ်ဒီအဟာရအထက်တဲဝင်ဝင်ကျွန်တော်တို့မသိနိုင်ဘူးတက်မတော်ဘက်ကလည်းတင်းခံထားတဲ့အစီအပိုင်းတွေရှိတယ်အဲ့တော့မေစုပြောတဲ့စကားလိုပဲအမြဲတမ်းဘယ်သူပဲဖြစ်ဖြစ် လက်တွေပိုက်ထားရင်တော့ရင်းချင်းအပ်လို့မရဘူးလက်သီးတွေဆုပ်ထားရင်တော့လက်ဆွဲနှုတ်ဆက်ဖို့ဆိုတာမဖြစ်နိုင်ဘူးအဲ့တော့နှစ်ဖက်စလုံးကတော့လျှော့ကြရလိမ့်မယ
်ဟုတ်ကဲ့ခဏနောက်တစ်ခုကဆရာထင်းလင်းဦးကိုတိုင်ကပေါ့လေဒီစေဘေးရှောင်စေဘေးဒုက္ခတဲ့ကလေးငယ်တွေနဲ့ပတ်သက်ပြီးတော့ပရာဟိတလုပ်ငန်းပေါ့နော်ပညာရေးမွန်ဟလာဒီလိုအဖွဲ့အစည်းမှာဥက္ကဋ္ဌပြည့်ဆောင်ရွက်နေပြီးတော့ဟလာစေဘေးဒုက္ခတွေနဲ့ပတ်သက်လို့အကူအညီပေးနေသူတယောက်လို့သိထားရပါတယ်ဟု
တ်ကဲ့
အဲ့တော့လက်ရှိမှာကျွန်တော်တို့ကြားနေရတာဟလာဥမာရှမ်းပြည်နယ်မှာကချင်ပြည်နယ်မှာတိုက်ပွဲတွေကဆက်ဖြစ်နေတော့မှာပဲအဲ့တော့ဆရာသိထားသလောက်ဆိုရင်ဒီစေဘေးဒုက္ခတွေရဲ့အရေးအလောက်ထိဆိုရင်ပွဲရှိနေပါလေ
အများကြီးဆိုရင်ကြရပါပဲဘာလို့လဲဆိုတော့ကျွန်တော်တို့စီမားကငိမ့်ညံရေးငိမ့်ညံရေးလို့ပြောလိုက်ပြီးရဲ့အဲ့ဒီငိမ့်ညံရေးဆွေးနွေးတဲ့အချိန်မှာပဲရှစ်ပွဲတွေကပေါ်လာတယ်ငိမ့်ညံရေးဆွေးနွေးပြီးပြီဆိုတာနဲ့ထပ်ပြီးတော့ပို့ပြီးတော့ violent မော်ပြင်းထန်တဲ့ရှစ်ပွဲတွေပေါ်လာတယ်အဲ့ဒါကဆိုရင်ကြရအခုဆိုရင်ကျွန်တော်တို့ကျွန်တော်ကအခုလာရှိုးမှာလုံမှာစစ်ဘေးတင့်မိဘမဲ့ကလေးများပြန်လဲပြုစုပြောထောင်ရေးကေဟာပေါ့ကျွန်တော်တို့သွားတယ်စေဘေးဥမာဆောင်းနေသွားပြီးတော့လှူကြတယ်အဝတ်အစားတွေလှူတယ်သွားလှူနေတဲ့ဘာတွေ့လာလဲဆိုတော့ခိုကိုရမယ်မိဘမဲ့သွားတဲ့ကလေးတွေတွေ့နေရပြီအဲ့ဒီကလေးတွေရဲ့အနာဂတ်ကိုဘယ်သူတာဝန်ယူမှာလဲဒီကလေးတွေဘုန်းကြီးတော်ကြီးကျောင်းနေမှာနေကြရတယ်ဘုန်းတော်ကြီးတွေကဒီကလေးတွေကိုကျူးမွေးပြုစုဆောင်ရှောက်ထားကြတယ်သို့သောဘုန်းတော်ကြီးတွေမှာလည်းပဲဟိုတချို့ဆိုလို့ရှိရင်ဆုံးကုန်းကိစ္စတောင်အခက်အခဲဖြစ်တော့ဒီကလေးတွေကိုကျွေးတော့ကျွေးနိုင်မယ်သို့သောဘဝကိုထူထောင်ဖို့ဆိုတာတော့ပြီးဖို့ဆိုတာမဖြစ်နိုင်ဘူးကျွန်တော်တို့နိုင်ငံမှာပဲဘယ်နိုင်ငံဖြစ်ဖြစ်ပြောကြတယ်လူငယ်ဆိုတာတိုင်းပြည်ရဲ့အနာဂတ်ဒီမှာတိုင်းပြည်ရဲ့အနာဂတ်ကြီးကျိုးပဲ့နေပြီတိုင်းပြည်ရဲ့အနာဂတ်ကိုဖော်ဆောင်တဲ့အထဲမှာဒီကလေးတွေပါဝင်ခွင့်မရဘူးလားဒီကလေးတွေကိုပြစ်ထားကြတော့မှာလားအဲ့ဒီအတော့ကြောင့်မလို့ပထမတော့ကျွန်တော်တို့ဒီစစ်ပွဲတွေဖြစ်နေတဲ့မြတ်ဒီဂီဟာမျိုးတွေကလှုပ်ဖို့ဆိုတာမဖြစ်နိုင်ဘူးလို့တွက်ထားပေမဲ့ဒီစစ်ပွဲတွေဘရော့ရက်မယ်မှန်းမသိတဲ့အခါကျတော့ကျွန်တော်မနေနိုင်တော့ဘူးအဲ့ဒီစစ်ပွဲတွေချိနေတဲ့ဂျားတွေကပဲဒီပရာဟိတဂီဟာကိုထူထောင်ဖို့ပေါ့ကျွန်တော်ကြိုးစားတယ်အဲ့ဒါကိုလည်းပဲဟိုသူများအထောက်အပံ့နဲ့မဟုတ်ဘဲနဲ့ကျွန်တော်တို့မိတ်ဆွေတူချင်းတလားတသောင်းစီထည့်ဝင်ပြီးတော့ကလေးတွေပေါ်အောင်ပြုစုပြုထောင်သွားမှာပါ
ကျွန်တော်နောက်ဆုံးတစ်ခွလေးပေးချင်တာပါအဲ့တော့ဆရာထင်းလင်းဦးကအမေရိကန်ပြည်ထောင်စုကိုစာပေဟောပြောပွဲအတွက်ရောက်ရှိလာတာပေါ့နော်ဒီဒီမိုကရေစီနိုင်ငံရင်းတစ်ခုဖြစ်တဲ့အမေရိကန်နိုင်ငံကိုရောက်တုံးရောက်ခိုက်မှာဟလာမြန်မာနိုင်ငံကလည်းဒီမိုကရေစီအသွင်ကူးပြောင်းရေးကိုသွားနေတာဆိုတော့ကိုယ်နိုင်ငံအတွက်ဟလာဘလို့တန်ဖိုးရှိတဲ့အရာတစ်ခုကိုပေါ့လေးလာတွေ့ရှိထားတာရှိပါလေ
ဒီနိုင်ငံကအခုဆိုရင်တော့နှစ်ပေါင်း250ကျော်ပြီပေါ့ဆင်ဆက်မပြတ်ဒီမိုကရေစီအဲ့ဒီဒီမိုကရေစီကိုအစိုးရအဆက်ဆက်ကတင်ထိမ့်သိမ်းကာကွယ်ဆောင်ရှောက်သွားကြတာမဟုတ်ဘူးပြည်သူတွေကလည်းပဲဒီမိုကရေစီကိုငါတို့ကာကွယ်ရမယ်ဆိုတာကိုအမြဲတမ်းသိနေကြတယ်နောက်ဆုံးကျောင်းသားလေးတွေကလေးသူငယ်လေးတွေရအစဒါကကျွန်တော်တို့ရရမယ်ရပိုင်권ဆိုတာကိုတို့နားလည်ကြတယ်ဒီရပိုင်권ကိုကာကွယ်ကြတယ်အဲ့ဒီဥစ္စာကိုကျွန်တော်ကကျွန်တော်နိုင်ငံသူနိုင်ငံသားတွေကိုအရင်ပေးမယ်ငါတို့ရပိုင်권ကိုနည်းနည်းလေးထိပါလာတဲ့နဲ့ဒီအစိုးရငါတို့လက်မခံဘူးဆိုတဲ့စိတ်နဲ့ကာကွယ်ဆောင်ရှောက်ရဲတဲ့တတ်တီတွေမွေးရမယ်နောက်တစ်ချက်ဒါကတော့ကျွန်တော်တည်တည်ချာချာလေးလေးနဲ့ပြောချင်တယ်နိုင်ငံတစ်ခုမှာတမတော်လက်နက်ကင်အဖွဲ့အစည်းတစ်ခုကပြည်သူလူထုကရွေးကောက်တင်မြှောက်လိုက်တဲ့အစိုးရလက်အောက်မှာပဲအုပ်ထိပ်မှုအောက်မှာပဲရှိရမယ်အဲ့လိုမဟုတ်ရင်ဒီမိုကရေစီဆိုတာပြေဝမှုမရှိဘူးတခြားနိုင်ငံမှာဆိုလို့ရှိရင်စစ်ဘိုလ်ချုပ်ကြီးတယောက်နဲ့တမနာနဲ့ထိတိုက်တွေ့ပြီဆိုရင်အာဏာသိမ်းမှုဆိုတာမျိုးတွေပေါ်ပေါက်လာတတ်တယ်ဒီနိုင်ငံမှာအမေရိကန်နိုင်ငံမှာဒါမျိုးမရဘူးပြည်သူကတင်မြှောက်ထားတဲ့တမနာကဘိုလ်ချုပ်ကြီးတယောက်ကိုထုတ်ပယ်နိုင်ခဲ့တယ်အဲ့ဒါမျိုးဖြစ်လာမှသာလျှင်ဒီနိုင်ငံရဲ့ဒီမိုကရေစီကတကယ်ပြည်ပြင်းနဲ့တကယ်ဆင်ဆက်မပြတ်ခိုင်မြဲမယ်ဆိုတာကိုကျွန်တော်နိုင်ငံသားတွေကိုပေးခြင်းနဲ့ကျွန်တော်တို့နိုင်ငံကိုအဲ့ဒီအဆင့်ရောက်တဲ့အချိန်ကျွန်တော်တို့ကြိုးစားသွားကြရလိမ့်မယ်လို့တဖြည်းဖြည်းချင်းဒါလေးပြောချင်ပါတ
ယ်။မြန်မာဒီမိုကရေစီရေးထွေးဆုံညံကန်ကိုနှာစင်ခဲ့ကြရတာဖြစ်ပါရဲ့ရှင
်။ VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းတနင်္ဂနွေနေ့ည9:00နာရီကနေ10:00နာရီထိအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုည9:00နာရီခွဲမှာတင်ဆက်သွားမယ့်အစီအစဉ်တွေထဲမှာတော့မြန်မာပြည်မှာပေးစာများနဲ့ထူးခြားဆန်ပြားသတင်းတွေပြင်ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုပါနားဆင်ကြရမှာပါ။အခုရင်ဆုံးတော့မြန်မာပြည်မှာပေးစာများအစီအစဉ်ကိုနားဆင်ကြရပါမယ်။မအေးသနာကျော်အစီအစဉ်တင်ဆက်ထားပါတယ်ရှင်။
လာပါစေ VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့နောက်တိုင်းဒေးလေးတစ်ပုဒ်နဲ့လည်းဖြောပြပေးမယ်အပြင်သောရရှင်တွေအချင်းချင်းပေးပို့လာတဲ့မြေတားဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်နော်။ပထမအဦးဆုံး VOE အစီအစဉ်တွေကိုနားဆင်ပြီးတော့သဘောကျပါတယ်ဆိုပြီးတော့ Facebook မှာမှတ်ချက်တူလေးတွေလာရေးလာတဲ့သောရရှင်တွေရဲ့မှတ်ချက်လေးတွေကိုဝေမျှပေးကြပါတယ်။နိုင်ဝင်းဆိုတဲ့ Facebook အကောင့်ပိုင်ရှင်က Anti English စာတင်ပေးတာအရင်ကောင်းတယ်။တေချာကိုရှင်းပြတာစနစ်ကျပါတယ်ဆိုပြီးတော့ရေးလာပါတယ်။ကျမတို့ VOE မြန်မာပိုင်းက Anti Dollar Latin အပတ်စဉ်ပို့ချပေးနေတဲ့ American Indian အသုံးနှုန်းများအင်္ဂလိပ်စာသင်ခန်းစာကိုရည်ညွှန်းဟန်တူပါတယ်နော်။ဒီအစီအစဉ်ကိုကျမတို့လုံမြင့်တန်ကြားကနေပြီးတော့ပတ်စဉ်ထုတ်လွှင့်ပေးနေတယ်လို့မျိုးရေဒီယိုအစီအစဉ်မှာလည်းနေ့စဉ်ထုတ်လွှင့်ပေးနေပါတယ်ရှင်။နောက်သောရရှင်ကလည်းဒီအစီအစဉ်နဲ့ပဲပတ်သက်ပြီးတော့သူကတော့ဒီမြန်မာနိုင်ငံရဲ့လောကဆိုင်ရာ Indian အသုံးနှုန်းများအင်္ဂလိပ်စာပို့ချချက်ကိုနားဆင်ပြီးရေးလာတာပါ။ရေဒီယိုကနေရောတယ်လီဖုန်းတဲကပါ VOA မြန်မာပိုင်းရဲ့ Indian သင်ခန်းစာအစီအစဉ်ကိုနားဆင်ရတာအားလုံးကိုကြိုက်နှစ်သက်ပါတယ်ဆိုပြီးရေးလာပါတယ်။တီဟာကြီးဆိုတဲ့သောရရှင်ရေးလာတာဖြစ်ပါတယ်။နောက်ထပ်သောရရှင်တယောက်ကတော့ကျမတို့တင်ပေးတဲ့သတင်းတစ်ပုဒ်ဖြစ်တဲ့နေပြည်တော်လေစိတ်လက်နက်မှုနဲ့တရားဥပဒေစိုးမိုးရေးသတင်းကိုနားဆင်ပြီးတော့သူကဆလိုင်းချိုမနာထန်းဆိုတဲ့သောရရှင်ဖြစ်ပါတယ်။ဒီချင်းလူမျိုးသောရရှင်ကသတင်းတွေနားထောင်ရတာဘ ഹു သူတရလို့ကျေးဇူးတင်ပါတယ်လို့ရေးလာပါတယ်ရှင်။အခုမြန်မာပြည်ကပေးစာများအစီအစဉ်မှာအနောက်တိုင်းသချင်းလေးတွေမြန်မာသချင်းလေးတွေလည်းထည့်သွင်းထုတ်လွှင့်ပေးနေတာပါနော်။ဒီမှာညောင်ကယ်မြို့ဂျေးခိရင်ချင်းမှုဆောင်ကပါဆိုရဲသောရရှင်ကတော့နာမည်တော့ရေးမထားပါဘူးသူကမင်္ဂလာပါကျွန်တော်လည်း VOE ကိုနားဆင်သူပါတချင်းနေထုတ်လွှင့်ပေးတာကိုလည်းအလွန်ကြိုက်နှစ်သက်ပါတယ်ဆိုပြီးရေးလာပါတယ်ရှင် VOE စီစဉ်တွေကိုနားဆင်ပြီးနောက်ထပ်ရေးလာတဲ့သူတစ်ယောက်ကတော့တီရာဆိုရဲသောရရှင်ဖြစ်ပါတယ်သူကစနေနေ့ညဓာတ်ရိုက်လေလံအစီအစဉ်အပါအဝင် VOE ကထုတ်လွှင့်ပေးတဲ့အစီအစဉ်အစအဆုံးကိုကြိုက်ပါတယ်လို့ VOE ကို email တို့လေးရေးပြီးတော့ပြောလာခဲ့ပါတယ်VOE ကထုတ်လွှင့်ပေးတဲ့သတင်းတွေကိုလက်မခံနိုင်မဲ့နဲ့အကြီးကျယ်စိတ်ဆိုးပြီးတော့ဒေါသတကြီးနဲ့ဒီမှတ်ချက်တွေရေးလာကြတာတွေအများကြီးတွေ့ရှိရပါတယ်။ဒီမှာအထူးသဖြင့်တော့ဒီရခိုင်မြောက်ပိုင်းမှာဖြစ်နေတဲ့ပြည်ပခန့်နဲ့ပတ်သက်ပြီးတော့တင်ပြပေးတဲ့သတင်းတွေပေါ်မှာမကျေနပ်ကြတာဖြစ်ပါတယ်။ကျမတို့ကတော့သတင်းကိုဒီအဖြစ်အပျက်အတိုင်းသာဖော်ပြရတာဖြစ်ပါတယ်နော်။ဒီလိုမျိုးရေးလာကြတဲ့သောရရှင်တွေကိုတုံ့ပြန်ရေးသားလာတဲ့သူတယောက်ကတော့သူ့ရဲ့နာမည်ကိုဒီယာကာလို့ရေးလာပါတယ် VOE ကိုမှတ်ချက်လေးရေးပြီးတော့ပို့လာတာပါ။နားထောင်တဲ့သူတွေစိတ်ဝင်စားမဲ့သတင်းတိုင်းမဲ့တဲ့ရင်ကိုသာရေးမယ်ဆိုရင်တော့ဒါဟာတဲ့အမှန်မဟုတ်ဘဲနဲ့ဖတ်သူတွေရဲ့အချင်းကိုဖျက်ဆီးပစ်လိုက်တာပါပဲ။တဲ့ရင်ဖတ်သူတို့ရဲ့အခွင့်အရေးကိုလည်းချိုးဖောက်မှုသာဖြစ်ပါတယ်။အဲ့လိုရင်းလဲလူအခွင့်အရေးချိုးဖောက်ခြင်းသာဖြစ်ပါတယ်ဆိုပြီးရေးလာပါတယ်။သောရရှင်ရဲ့ရင်ဖွင့်စာတွေနောက်ပြီးတော့သောရရှင်ရဲ့နိုင်ငံရေးအမြင်နဲ့ပတ်သက်ပြီးရေးလာတဲ့စာတွေကိုဆက်ပြီးတော့ဖော်ပြပေးသွားဖို့ရှိပါတယ်။အခုတော့သောရရှင်တွေကိုကြားဖြတ်ပြီးတော့နောက်တိုင်းဒေးလီတစ်ပုဒ်နဲ့ဖျော်ဖြေပေးကြပါမယ်ရှင်။ဒီတစ်ပတ်ထွက် Imagine Dragons Rock အဖွဲ့တီးဆိုထားတဲ့ Thunder ဆိုတဲ့တခြင်းနဲ့ဖျော်ဖြေပေးကြတာပါ။လောလောဆယ် Billboard Hot အဖြစ်ဆုံးတေးဆယ်ပုတ်စီးရင်မှာတော့နံပါတ်5ချိန်နေတာဖြစ်ပါတယ်။ဒီတခြင်းကသူတို့အဖွဲ့ရဲ့တတိယမြောက် Studio တေးတက်ပြား Evolve ထဲကဒုတိယမြောက်ထွက်တဲ့တခြင်းဖြစ်ပြီးတော့ဒီတခြင်းက Billboard and Clio Top TV Commercials အကောင်းဆုံးတခြင်းများစီးရင်မှာလဲအောက်ကလာမှာနံပါတ်1ချိန်သွားပါတယ်။သူကအခုလောလောဆယ်ဆိုရင် Billboard Hot 100စီးရင်မှာနံပါတ်5ဖြစ်နေပြီးတော့ Belarus ချက်ပြည်သူသမရနိုင်ငံလက်တ်ဗီးယားနိုင်ငံတို့မှာအကောင်းဆုံးတင်းနံပါတ်1ချိတ်ပါတယ်။အော်စတြီးယား၊ဘယ်ဂျီယံ၊ဂျာမနီ၊အီတလီ၊ပိုလန်၊ရုရှား၊ဆွီဒင်၊ဆွစ်ဇာလန်ဒီလိုဥရောပနိုင်ငံတွေနဲ့တခြားနိုင်ငံပေါင်း73နိုင်ငံမှာနံပါတ်10ထဲဝင်တာပါ။ Billboard ရဲ့ online ပေါ်မှာဒေသချင်းရောင်းချမှုအကောင်းဆုံးဆေးမှာလည်းအရောင်းအကောင်းဆုံးတချင်ဖြစ်ပါတယ်။ဒါကသူတို့အဖွဲ့အတွက်ဒီလိုမျိုးအရောင်းအကောင်းဆုံးနေရာရောက်တာပထမအဆုံးအချိန်ပဲဖြစ်ပါတယ်။2013ခုနှစ်မှာထွက်တဲ့ New Zealand အဆိုတော် Lord ရဲ့ Royal ဆိုတဲ့တချင်၅ဘက်ဆက်တိုက်နံပါတ်၁နေရာယူသွားပြီးတဲ့နောက်ပိုင်းမှာလည်းဒီ Rock တချင်တစ်ပုဒ် online အရောင်းအကောင်းဆုံးဒေသချင်းနေရာကိုအခု Emerging Dragon ရဲ့ Thunder တချင်ကပထမအဆုံးအချိန်ပြန်ရောက်လာတာပါ။သူရဲ့ဒီခွေတွေကပထမထွက်သွားတဲ့ Believer ဆိုတဲ့တချင်ကလည်းနံပါတ်၂နေရာအထိရောက်ခဲ့ပါတယ်။Las Vegas မြို့က Rocker တွေဖွဲ့ပြီးတော့စုဖွဲ့ထားတဲ့ Alt Rock အဖွဲ့ Emerging Dragons ဟာ2008ခုနှစ်ထဲကစပြီးတော့ထွက်လာတာဖြစ်ပေမဲ့လည်းဒီနှစ်မှမှအောင်မြင်မှုတွေဒီလောက်ကြီးကြီးကျယ်ကျယ်ရနေကြတာပါဒီတော့ Emerging Dragons ရဲ့နောက်ဆုံးလူကြိုက်အများဆုံးတချင်ဖြစ်တဲ့ Thunder ဆိုတဲ့တချင်လေးနဲ့ဒီတစ်ပတ်ဖျော်ဖြေပေးကြပါမယ်နားဆင်တဲ့သူတွေအားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နားထောင်ကြည့်ပါဦးနော် Just a young gun with the quick fuse I was uptight wanna let loose I was dreaming Bigger things and wanna leave my old life behind. Not a yes sir, not a follower. Fit the box, fit the mold, have a seat in the foyer. Take a number. I was lightning before the thunder. Thunder, 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 feel the thunder. Lightning and the thunder, thunder, feel the thunder. Lightning and the thunder, 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 thunder. Kids were laughing in my classes while I was scheming for the masses. Who do you think you are? Dreaming about being a big star. They say you're basic, they say you're easy. You're always riding. In the backseat, now I'm smiling from the stage while you were clapping in the nosebleed. Thunder, 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 feel the thunder, lightning and the thunder, thunder, feel the thunder, lightning and the thunder. Emerging Dragon အဖွဲ့တည်ဆူထားတဲ့ Thunder ဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါ။နောက်ပိုင်းမှာတော့သောရရှင်နဲ့တောင်းဆိုထားတဲ့မြန်မာတခြင်းလေးတစ်ပုဒ်နဲ့လည်းဒေးလက်ဆောင်ဖြစ်တဲ့ဖြောပြပေးဖို့မှာဖြစ်ပါတယ်။အခုတော့သောရရှင်ရဲ့ပေးစာတွေကိုအချိန်ရသလောက်ဆက်ပြီးတော့ဖော်ပြပေးသွားခြင်းပါတယ်။ပထမဦးဆုံးဒီကျွန်တော်တို့ VOE ကထုတ်လွှင့်ပေးသွားတဲ့မြန်မာရေးတုံးသက်ချက်အစီအစဉ်ကိုနားဆင်ပြီးပြန်ရေးလာတဲ့သောရရှင်ရဲ့အမြင်ကိုဝေမျှပေးခြင်းပါတယ်။ဦးကျော်ဇန်တာအပတ်တိုင်းတင်ဆက်ပေးနေတဲ့မြမအရေးတုံသက်ချက်အစီအစဉ်ဖြစ်ပါတယ်။မယောထွေးတဲ့အစ္စလမ်မုန်တီးရေးစိတ်နဲ့နေဆက်လုံခြုံရေးဆိုတဲ့ခေါင်းစဉ်နဲ့မြမမျက်မှောက်ရေးရာဆွေနွေကံမှာအော်တိုဘာလ17ရက်နေ့ကထုတ်လွှင့်ပေးသွားတာပါ။မြမနိုင်ငံမှာအစ္စလမ်မုန်တီးစိတ်တွေလွှမ်းမိုးနေတယ်လို့အထင်ခံနေရတဲ့အချိန်မှာရခိုင်မြောက်ပိုင်းပြည်ထနာနေဆက်လုံခြုံရေးပြည်ထနာကိုခိုင်တွယ်ဖြေရှင်းတဲ့နေရာမှာထင်းတိုင်းမပေါက်ဖြစ်နေတာလည်းအားလုံးအသိပါပဲတဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ပြောင်းလဲနေတဲ့ကမ္ဘာပေါ်ကတရားဥပဒေစိုးမိုးရေးနဲ့ဘာသာရေးဆိုတဲ့ဆွေးနွေးပွဲကိုလာပြီးတော့ဒီအမေရိကန်ပြည်အောင်စုမှလာတက်ရောက်တဲ့မြန်မာနိုင်ငံကလူခွင့်ရေးရှင်နေဦးသိန်းတန်းဦးနဲ့ဦးကျော်ဇန်သာဆွေးနွေးတုံ့သက်ထားတာပါသူတို့ဆွေးနွေးသွားတဲ့အကြောင်းအရာနဲ့ပတ်သက်ပြီးတော့ပဲသောရရှင်တယောက်ကသူ့ရဲ့အမြင်ကိုအခုလိုမျိုးလွတ်လွတ်လပ်လပ်ရေးပြီးတော့ဗီဒီယိုကိုလှမ်းပို့လာပါတယ်ရှင်
တမျက်ဆူရှာတဲ့အမြင်ပွင့်လင်းတဲ့စိတ်ဓာတ်ကိုတရားဥပဒေအခြေခံနဲ့လွတ်မသွားတဲ့ရည်တည်ချက်နဲ့ဆွေးနွေးသွားတာအထူးကိုသဘောကျပါတယ်NLD ရဲ့အခြေခံမူလို့သဘောထားလို့ဟာရှင်းလင်းပြတ်သားမှုမရှိဘဲနဲ့ဘလုံးဘူးတွေဖြစ်နေပါတယ်။ရိုဟင်ဂျာမရှိဘူးလို့ပြောနေတာလည်းရှိတယ်။တရားမဝင်ခိုးဝင်တဲ့ဘင်္ဂါလီနဲ့ရောထွေးပြောနေတာလည်းတွေ့ရပါတယ်။တမိုင်းဖြစ်ရဖြစ်စင်ဆိုတာတစ်ကဖြစ်ရဖြစ်စင်နေပါ။ကောင်းတာဖြစ်စီမကောင်းတာဖြစ်စီကြိုက်သည်ဖြစ်စီမကြိုက်သည်ဖြစ်စီတမိုင်းကတမိုင်းမှာပဲလက်မခံလို့မရပါဘူး။ဟိုးတစ်ချိန်ကတမိုင်းဖြစ်ရတစ်ခုကိုပြန်ကြည့်ပါ။1968နိုဝင်ဘာလ29ရက်နေ့ဒီတော်လိုင်းကောင်စီဥက္ကဋ္ဌဗိုလ်ချုပ်နေဝင်းကနေပြီးတော့ဒီအတိုက်ခံခေါင်းဆောင်33အကြံပေးဖွဲ့နဲ့တွေ့ဆုံပွဲမှာဒီမိုကရေစီခေါင်းဆောင်ဖြစ်တဲ့ဦးနုကဆရာနာသိမ့်မှုကိုတမိုင်းအမဲဆက်ဖြစ်နဲ့ပြက်ပြက်သားသားယုံကြည်သဖြင့်အာဏာပြန်ဖို့ပဲအကြံပေးခဲ့ပါတယ်။ပြင်ရမရတဲ့ဖြစ်ရဖြစ်နဲ့သူကသဘောထားခဲ့ပါတယ်။ကျွန်တော်တို့ကြိုက်တာဖြစ်စီမကြိုက်တာဖြစ်စီတမိုင်းဖြစ်ကအမှန်ဖြစ်ပြီးတော့62ဆရာနာသိမ့်အစိုးရဖြစ်နဲ့နောက်ပိုင်းစစ်အစိုးရမျိုးမျိုးပြောင်းခဲ့ပြီးမဲ့ရေးဆွဲခဲ့တဲ့ဖွဲ့စည်းပုံအခြေခံမူလအစကနေပြီးတော့ဒီအစင့်စင့်ဆက်ခံလွှဲပြောင်းတဲ့ပြည်ထောင်ချက်အရဆက်ခံလာတဲ့အဖြစ်ကိုပဲတွေ့ရမှာဖြစ်ပါတယ်။တမိုင်းဖြစ်ကတမိုင်းဖြစ်ရတမိုင်းသာဖြစ်ပါတယ်။2008ဖွဲ့စည်းပုံရစစ်တပ်ကနိုင်ငံရေးဥဆောင်မှုအခမ်းအနားနဲ့ကာကွယ်ရေးပြည်ထရေးနေဆက်လုံခြုံရေးစတဲ့အရေးကြီးတဲ့ဝန်ကြီးဌာနတွေကို COC ချုပ်ကပဲဗိုလ်ချုပ်တွေကိုခန့်နိုင်ပြီးတော့ လွှတ်တော်ရဲ့အမတ်၄ပုံတပုံကိုစစ်တပ်ကူစရီပါဝင်နေလို့အခြေခံဥပဒေပေါင်းတွင်းကအခြေခံဥပဒေကိုပြင်ဖို့85ရာခိုင်နှုန်းကျော်မှရမယ်ဆိုတဲ့ပြောင်းလဲချက်ကလုံးဝပြင်လို့မရအောင်ဖြစ်စေခဲ့တာပါဒါတွေကဖြစ်အမှတ်ပါတမိုင်းဖြစ်ကူလက်ခံပြီးတော့လက်ရှိအခြေအနေကိုတရားမျှတမှုဥပဒေအခြေခံပေါ်မှာရှင်းတော့မှပြီးဆုံးမှာဖြစ်ပါတယ
်အခုဆက်ပြီးတော့တော်ရရှင်တယောက်ရဲ့ရင်ဖွင့်စာကိုဆက်ပြီးတော့ပြောပြပေးချင်ပါတယ်ရှင်မင်းဝင်းနိုင်ဆိုတဲ့တော်ရရှင်မှာမော်လမြိုင်ကရေးလာတာပါ
မွန်ပြည်နယ်မော်လမြိုင်နိုင်ငံကူးလက်မှတ်ထုတ်ပေးရုံမှာနိုင်ငံကူးလက်မှတ်လာရောက်လျှောက်ထားသူတွေကိုလူမျိုးဘာသာခွဲခြားပြီးတော့တခြားဘာသာဝင်တွေလာရောက်လျှောက်ထားရင်10ရက်ကြာမယ်လို့ပြောပါရတယ်။အစ္စလာမ်ဆိုရင်တော့3လကြာမယ်လို့ပြောပါရတယ်။အစ္စလာမ်ဘာသာဝင်တွေကိုနိုင်ကအမတ်တရှိပါလျက်နဲ့ခွဲခြားဆက်ဆံနေတာဟာတာဝန်ရှိလူကြီးတွေကညွှန်ကြားစေခိုင်းထားတာလား။ဒါမှမဟုတ်အောက်ခြေကနေပြီးတော့ခွဲခြားဆက်ဆံပြီးတော့လက်ငွေအကျိုးအတွက်ပြုလုပ်နေတာလားဆိုတာကိုစစ်ဆေးကြက်မှတ်ပေးဖို့လိုနေပါတယ်။
ဒါတမင်တက်တက်လားကြားကနေပြောရလက်ပေးလက်ယူဖြစ်နေတာလားဆိုတော့တေချာစစ်စစ်ကြက်မှတ်ပေးဖို့ဆိုပြီးတော့အထက်ကိုပန်ကြားလာတာဖြစ်ပါတယ်။သောရရှင်ရဲ့ရင်ဖွင့်စာတွေကိုတော့ဒီတစ်ပတ်ဒီမှာတင်ရချင်ပါတယ်နော်။ Tomorrow View ရဲ့မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြောကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးတာဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့စာရေးတာနိုင်ကြပါတယ်အီးမေးလ်ပေးပို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်ခုတော့တေးတောင်းလာတဲ့သောရရှင်တယောက်တောင်းဆိုထားတဲ့တချင်လေးနဲ့တေးချစ်သောရရှင်လေးကိုဖျော်ဖြေပေးခြင်းပါတယ်ရှင်မလေးရှားဆူနန်ကလန်တန်မျိုးကအဝေးရောက်သောရရှင်တန်းစော်ဦးကကိုရိုင်းနားဆင်ခြင်းလို့တချင်လေးတစ်ပုဒ်ဖွင့်ပေးပါဆိုတဲ့တောင်းဆိုလာပါတယ်သူကတော့လေးပြူရဲ့တိမ်တွေဖုံးနေလားဆိုတဲ့တချင်လေးနားဆင်ခြင်းပါတယ်ဆိုပြီးတော့ VOE ကိုတယ်လီဖုန်းဆက်ပြီးတော့မြစ်တာဒီလက်ဆောင်တောင်းလာတာပါဒါကြောင့်တေးတောင်းတဲ့သောရရှင်ကိုတန်းစော်ဦးနဲ့တခြားတေးချစ်သောရရှင်တွေအားလုံးတွေဒီတစ်ပတ်လေးပြူတည်ဆူထားတဲ့တိမ်တွေဖုံးနေလားဆိုတဲ့တချင်လေးနဲ့မြစ်တာဒီလက်ဆောင်ပါခြင်းပါတယ်ရှင်အားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နားဆင်ကြည့်ပါအောင်နော
်ညာပြေရရင်ညာပြီလို့အေးရမလဲအဖြစ်သေးဘူးဘလို့လုံးရမလဲပြောစမ်းပါနေချောင်းတွေ့ရင်အိမ်မရဘူးအမြဲလွားနေပါသည်ယူသွတ်တော်သူသမယာအမြဲမွေးလို့သာကြောက်လာပါသည်တကယ်ပြောတာပါဆိုတဲ့သူကိုခံစားတဲ့တိုင်းဆိုပြဘူးလေနှခမ်းကြီးရလေမျက်ဝန်းအိမ်မှာစွန့်နေမိသူ
ဒီဆိုထားတဲ့တိမ်တွေဖုံးနေလားဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့ဒီတခြင်းတောင်းလာတွေကိုဒ စနေကရနေညပိုင်းနဲ့တနင်္လာနေ့မနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဗီဒီယိုကနေဖန်ယူနားဆင်နိုင်တဲ့အပြင် VOA မြန်မာဝိုင်း Facebook ကနေပြီးလည်းဓာတ်ရိုက်နားဆင်နိုင်တာပါ။တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေဓာတ်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်နော်။ကျမတို့ရဲ့ website လိပ်စာကတော့ bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။တော်ရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေ
ပေးစာများအစီအစဉ်ကိုနားဆင်ကြရတာပါ။အခုတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းတုံသက်ချက်ကိုထုတ်လွှင့်ပေးပါမယ်။ဒီတစ်ပတ်မှာတော့ရက်ကြီးအုပ်ချုပ်ရေးမှူးရွေးပွဲတိုင်းပြည်အတွက်ဘလောက်အရေးကြီးတယ်လဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါ။မိုက်ရင်ချင်းလိုက်ကူညီတင်ဆက်ထားပါရရှင
်။ဒီကတဲ့ရက်ပိုင်းကနိုင်ငံတော်သမ္မတရုံးဟာရက်ွက်ဓမ္မမှုကြေးရွာအုပ်စုတွေရဲ့အုပ်ချုပ်ရေးမှူးရွေးချယ်ရေးနဲ့ပတ်သက်ပြီးပြည်내တိုင်းဝန်ကြီးချုပ်တွေကိုညွှန်ကြားစာတစ်စောင်ပေးပို့ထားပါတယ်။2016ခုနှစ်ဒီဇင်ဘာလကတတိယအကြိမ်ပြင်ဆင်ပြဋ္ဌာန်းပြီးဖြစ်တဲ့ရက်ွက်သို့မဟုတ်ကြေးရွာအုပ်စုအုပ်ချုပ်ရေးဥပဒေမှာအုပ်ချုပ်ရေးမှူးတွေရဲ့သက်တမ်းဟာသမ္မတသက်တမ်းအတိုင်းဖြစ်ရမယ်ဆိုပြီးပြင်ဆင်ထားတာကြောင့်လက်ရှိသမ္မတဦးထင်ကျော်ရဲ့သက်တမ်းမှာပထမဦးဆုံးအကြိမ်ရွေးချယ်တင်မြှောက်ပွဲကျင်းပပေးရတာလို့သိရပါတယ်။ဒီမိုကရေစီစနစ်ကိုအသွင်ကူးပြောင်းနေစေမြန်မာနိုင်ငံမှာရက်ွက်နဲ့ကြေးရွာအုပ်စုအဆင့်အုပ်ချုပ်ရေးမှူးရွေးချယ်ပွဲတွေဟာဘလောက်အရေးပါတယ်လဲဆိုတာလေ့လာသုံးသပ်ကြည့်ကြရအောင်ပါ။
အရင်ဆက်အာဏာရှင်တွေစိတ်ကြိုက်ရေးဆွဲပြဋ္ဌာန်းခဲ့တဲ့2008ဖွဲ့စည်းပုံခြေခံဥပဒေဟာဒီမိုကရေစီစနစ်ကိုခြေခံပါတယ်လို့ပြောဖို့အတော်ခက်ခဲပါတယ်။ဖွဲ့စည်းပုံအရတက်မတော်ကာကွယ်ဦးစီးချုပ်ဟာသမ္မတရွေးချယ်မဲ့အဖွဲ့ရဲ့25ရာခိုင်နှုန်းသောမဲကိုရယူထားပါတယ်။ဒါကြောင့်ပြည်ထောင်စုအဆင့်ရွေးကောက်ပွဲမှာတက်မတော်ကထောက်ခံတဲ့ပါတီဆို34ရာခိုင်နှုန်းလောက်အနိုင်ရတာနဲ့တက်မတော်အမတ်တွေနဲ့ပေါင်းပြီးသမ္မတတယောက်ရွေးနိုင်အစိုးရဖွင့်နိုင်မယ့်အနေအထားမျိုးဖန်တီးထားပါတယ်။တက်မတော်ကပူးပေါင်းမထားတဲ့ဥပမာဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီလိုမျိုးဆိုရွေးကောက်ပွဲမှာ68ရာခိုင်နှုန်းအထက်အနိုင်ရမှသမ္မတရွေးနိုင်အစိုးရဖွင့်နိုင်မှာဖြစ်ပါတယ်။ဘလို့ပဲဖြစ်ဖြစ်ပြည်သူလူထုကြီးရဲ့တခက်နဲ့ထောက်ခံမှုကြောင့်2015ရွေးကောက်ပွဲမှာ NLD အပြတ်အသတ်အနိုင်ရသမ္မတရွေးနိုင်အစိုးရဖွဲ့နိုင်ဆိုတဲ့အခြေအနေရောက်ခဲ့ပါပြီ။ဖွဲ့စည်းပုံခြေခံဥပဒေအရတိုင်းနယ်ပြည်နယ်ဝင်ကြီးချုပ်တွေကိုသမ္မတကခန့်အပ်နိုင်တာကြောင့်လက်ရှိတိုင်းနယ်ပြည်နယ်တွေမှာ NLD ဝင်ကြီးချုပ်တွေအုပ်ချုပ်နေကြပါပြီ။ဒါပေမဲ့တကယ့်အုပ်ချုပ်ရေးလုပ်ငန်းကိုလက်တွေတာဝန်ယူထားကြတဲ့ခရိုင်မြို့နယ်နဲ့ရက်ွက်ဒါမှမဟုတ်ကြေးရွာအုပ်ချုပ်ရေးမှုတွေကိုတော့ NLD အစိုးရကခန့်လို့မရပါဘူး။ဖွဲ့စည်းပုံပုံမှန် 288 ခရိုင်နဲ့မြို့နယ်အုပ်ချုပ်ရေးခေါင်းစဉ်အောက်မှာခရိုင်အစ်စ်နှင့်မြို့နယ်အစ်စ်တို့ဤအုပ်ချုပ်ရေးကိုနိုင်ငံဝန်ထမ်းများအားတာဝန်ပေးဆောင်ရွက်စေရမည်ဆိုပြီးဖော်ပြထားပါတယ်။နိုင်ငံဝန်ထမ်းတွေဆိုတာပြည်ထောင်စုဝန်ကြီးဌာနလက်အောက်ကဝန်ထမ်းတွေဖြစ်ပြီးပြည်ထောင်စုဝန်ကြီးဌာနကိုတက်မတော်ကာကွယ်ရေးဦးစီးချုပ်ကခန့်အပ်တဲ့စစ်ဘိုလ်ချုပ်တယောက်ကတာဝန်ယူထားပါတယ်။ဒါကြောင့်အုပ်ချုပ်ရေးနဲ့ပတ်သက်ရင်တက်မတော်ကပဲဒီကနေ့အချိန်ထိချုပ်ကင်ထားတယ်လို့ဝေဖန်နေကြတာဖြစ်ပါတယ်။အလားတူဖွဲ့စည်းပုံပုံမှန် 289 ရက်ွက်သို့မဟုတ်ကြေးရွာအုပ်စုအုပ်ချုပ်ရေးခေါင်းစဉ်အောက်မှာတော့ရက်ွက်သို့မဟုတ်ကြေးရွာအုပ်စု၏အုပ်ချုပ်ရေးကိုရက်ရွာကကြီးညိုလေးစားပြီးတိုက်ခါသမာဓိရှိသည့်ပုဂ္ဂိုလ်တဦးကိုဥပဒေနဲ့အညီခန့်အပ်တာဝန်ပေးဆောင်ရွက်စေရမည်ဆိုပြီးတော့ဖော်ပြထားပါတယ်
။ဖွဲ့စည်းပုံအခြေခံဥပဒေတစ်ခုလုံးကိုခြုံငုံသုံးသပ်ကြည့်လိုက်ရင်သမရတိုင်းနယ်ပြည်နယ်ဝန်ကြီးချုပ်ခရိုင်မြို့နယ်အုပ်ချုပ်ရေးမှူးအပါအဝင်နောက်ဆုံးရက်ွက်ကြေးရွာအဆင့်အုပ်ချုပ်ရေးမှူးအထိပြည်သူတွေဓာတ်ရိုက်ရွေးချယ်ခန့်အပ်နိုင်သူတယောက်မှမပါပါဘူး။ဒါကြောင့်ဒီမိုကရေစီမဆန်တဲ့ဖွဲ့စည်းပုံအဖြစ်ဝေဖန်ခံရတာဖြစ်ပါတယ်။တခုတော့တော်ပါသေးတယ်။အရင်လွတ်တော်လက်ထက်ကရက်ွက်နဲ့ကြေးရွာအုပ်စုအုပ်ချုပ်ရေးဥပဒေပြဋ္ဌာန်းခဲ့ပြီးအဲ့ဒီဥပဒေနဲ့အညီအုပ်ချုပ်ရေးမှူးတွေကိုရွေးချယ်ခန့်အပ်ခဲ့တဲ့ကိစ္စပါ။ဥပဒေနဲ့အညီဆိုပေမဲ့အုပ်ချုပ်ရေးမှူးရွေးချယ်တဲ့စနစ်ကိုရှုပ်ထွေးအောင်လုပ်ထားတာ၊ပြည်သူတွေနားမလည်တာ၊ပါဝင်ခွင့်နည်းတာသက်ဆိုင်ရာမြို့နယ်အုပ်ချုပ်ရေးမှူးတွေကဝင်ရောက်ဆွတ်ဖက်ဖို့အခြေအနေပေးထားတာစတဲ့အကြောင်းကြောင်းတွေကြောင့်ရက်ကွက်နဲ့ကြေးရွာအုပ်ချုပ်ရေးမှူးအတော်များများဟာတကယ်နေထိုင်တဲ့ပြည်သူတွေရဲ့စန္ဒနဲ့ညီညွတ်တဲ့လူမျိုးတွေမဖြစ်ခဲ့ပါဘူး။ဒါရင်မကသမရဦးသိန်းစိန်အစိုးရဟာသူတို့အစိုးရသက်တမ်းမကုန်မီရက်ကြေးအုပ်ချုပ်ရေးမှူးရွေးချယ်ပွဲတွေနောက်တစ်ကြိမ်တက်တော့ရိုက်ကျင်းပစေခဲ့ပါသေးတယ်။
ဒီလိုနဲ့2016ခုနှစ်ဧပြီလ
NLD အစိုးရတက်လာခြင်းတိုင်အောင် KI မြို့နယ်နဲ့ရက်ကြီးအုပ်ချုပ်ရေးမှုတွေဆိုတာပြည်ထဲရေးကတနည်းပြောရရင်တက်မတော်ကဩစာညောင်းတဲ့လူတွေနဲ့ဖွဲ့စည်းထားတဲ့ပုံသဏ္ဍာန်မျိုးဆက်ဖြစ်နေစေခဲ့ပါတယ်။အတိတ်ဘက်ကတော့ NLD ဟာတမရအစိုးရအဖွဲ့ဝင်ကြီးတွေပြည်နယ်နဲ့တိုင်းဝင်ကြီးချုပ်နဲ့ဝင်ကြီးတွေကိုခန့်အပ်တာဝန်ပေးနိုင်ခဲ့ပေမယ့်တကယ်တကယ်အောက်ခြေ KI မြို့နယ်နဲ့ရက်ကြီးတွေကိုဩစာမညောင်းမဲတက်မတော်ကပဲတကယ်အုပ်ချုပ်ရေးကိုဆက်ပြီးချုပ်ကင်နေတဲ့အနေအထားကိုရောက်ရှိစေတာဒီကနေ့အထီးပါပဲ။ဒါကြောင့်လဲတိုင်းပြည်မှာ NLD အစိုးရတက်လာပြီမဲ့တကက်အုပ်ချုပ်ရေးကတော့တက်မတော်လက်ထဲမှာပဲဆိုပြီးဝေဖန်မှုရှိနေကြတာပါ။ဘလို့ပဲဖြစ်ဖြစ်တိုင်းပြည်တပြည်မှာအောက်ခြေအုပ်ချုပ်ရေးမှုတွေရဲ့အခန်းကဏ္ဍအလွန်ရေးကြီးတယ်ဆိုတာဒီမိုကရေစီဖြစ်ပြင်ပြောင်းလဲရေးလုပ်နေတဲ့ NLD ပါတီလေးလေးနက်နက်နားလည်ပုံရပါတယ်။ဒါကြောင့်2016နှစ်ကုန်မှာရက်ကြီးဥပဒေကိုတတိယအကြိမ်ပြင်ဆင်ပါတယ်။ပြင်ဆင်ချက်ထဲမှာအိမ်တော်စုတစုရဲ့အိမ်တော်ဦးစီးဒါမှမဟုတ်အသက်18နှစ်ပြည့်ပြီးသူကိုယ်စလေတယောက်မဲပေးခွင့်ရတဲ့စနစ်ဖြစ်လာပါတယ်။အရင်ဥပဒေတုန်းကထက်ပြည်သူဆန္ဒပိုးပြီးထင်ဟပ်နိုင်တဲ့စနစ်မျိုးပါ။ဒါအပြင်ရက်ကြီးအုပ်ချုပ်ရေးမှုတွေရဲ့တတန်းကိုသမရတတန်းအတိုင်းဖြစ်ရမယ်လို့ပြင်ဆင်ထားတဲ့အတွက်အခုသမရလက်ထက်မှာဥပဒေနဲ့အညီရွေးချယ်ပွဲပြန်လုပ်နိုင်တာဖြစ်ပါတယ်။ဒီရွေးချယ်ပွဲကိုအချိန်လေးလအတွင်းတနိုင်ငံလုံးမှာကျင်းပကြမှာဖြစ်ပါတယ်။အခုကျင်းပမယ်ရက်ကြီးအုပ်ချုပ်ရေးမှုရွေးချယ်ပွဲတွေမှာပြည်သူတွေစိတ်ဝင်စားပြီးတက်တက်ကြွကြွပါဝင်ရွေးကြမယ်ဆိုရင်တကက်ရက်ရွာအကျိုးကိုတည်ပိုးမယ်အုပ်ချုပ်ရေးမှူးကောင်းတွေကိုခန့်အပ်နိုင်ပြီးတိုင်းပြည်တိဆောက်ရေးအတွက်တဒက်တအားဖြစ်စေပါလိမ့်မယ်ဒီလိုခန့်အပ်နိုင်ခြင်းဟာ NLD အစိုးရကသွားနေတဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးကိုအားဖြည့်ပေးရလဲရောက်ပါစေလိမ့်မယ
်အောက်ခြေရက်ကြီးရွေးချယ်ပွဲတွေနဲ့ပတ်သက်ရင်ဒီထက်ပိုမြှော်မှန်းမှုမဖြစ်နိုင်သေးပါဘူးအကြောင်းကတော့ဖွဲ့စည်းပုံအခြေခံဥပဒေမှာကရက်ကြီးအုပ်ချုပ်ရေးမှူးတွေကိုဒီမိုကရေစီစနစ်နဲ့အညီပြည်သူတွေကမဲပေးရွေးချယ်ဖို့ပြဋ္ဌာန်းထားတာမရှိပဲရက်ရွာကကြီးညိုလေးစားပြီးသိခါသမာဓိရှိတဲ့ပုံကိုတူကိုအထက်ကခန့်အပ်ဖို့ဆိုတာလောက်ဖော်ပြထားလို့ပါပဲဒီမိုကရေစီနိုင်ငံတနိုင်ငံဖြစ်ဖို့အတွက်အောက်ခြေအုပ်ချုပ်ရေးမှူးတွေနဲ့အစင်းစင်သောအုပ်ချုပ်ရေးမှူးတွေဟာပြည်သူဆန္ဒနဲ့အညီရွေးချယ်တင်မြှောက်သူတွေဖြစ်ဖို့လိုအပ်ပါတယ်ဒီအတွက်နောင်ဖွဲ့စည်းပုံပြင်ရင်ရက်ကြီးအုပ်ချုပ်ရေးမှူးရွေးချယ်မှုနဲ့ဆိုင်တဲ့ပုံမှန်289ကိုလည်းမလွဲမသွေပြင်ဆင်ရမှာဖြစ်ပါကြောင်းတင်ပြလိုက်ရပါတယ်
ဦးစီးသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုနားဆင်ကြကြရတာပါရှင
်။ရောရှိပါခင်။အုတ်ချွေအစင်းစင်းရဲ့အခြေခံအကျဆုံးရက်ကြီးအုတ်ချွေမှုများယူကောက်ပွဲကိုဒီနှစ်ကုန်ပိုင်းမှာစတင်ကျင်းပတော့မှာဖြစ်ပါတယ်။ NLD အစိုးရလက်ထက်မှာပထမဆုံးအကြိမ်စတင်ကျင်းပမယ့်ရက်ကြီးအုတ်ချွေမှုများယူကောက်ပွဲတွေဟာလက်ရှိမြန်မာဒီမိုကရေစီအသင်ကူးပြောင်းရေးအတွက်ဘလောက်ထိအရေးပါသလဲဒီယူကောက်ပွဲတွေနဲ့ပတ်သက်ပြီးတော့လူထုမှရောဘလောက်ထိနားလည်သဘောပေါက်မှုရှိထားပါသလဲလာမယ့်အင်္ဂါနေ့ညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးသွားဖို့ရှိပါတယ်ပါဝင်ဆွေးနွေးမိမန်းလူရဲတော်ရရှင်တွေ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ယူဆကိုယ့်ရဲ့မိကုံးတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-994ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်စွန့်နီမြန်မြန်ကြမ်းတော်ရရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ
။အင်္ဂါနေ့ညတရားလေးလိုင်းဆွေးနွေးခဲ့မှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထပ်မံဖိတ်ခေါ်ပါရစေ။အခုတော့ထူးခြားဆန်ပြသတင်းများအစီအစဉ်လည်းဖြစ်ပါတယ်။ဒီတစ်ပတ်မှာတော့ဂျပန်နိုင်ငံဆိုနီကုမ္ပဏီကအိုင်ဘူလို့ခေါ်တဲ့ခွေးဆက်ရုပ်အသစ်လေးတွေကိုပြသလိုက်ပါတယ်။စင်ကာပူနိုင်ငံမှာဒေါသထွက်ပြီးပစ္စည်းတွေဖျက်ဆီးလို့ရတဲ့အခမ်းအနားလူကြိုက်များနေပါတယ်။အခုလိုထူးခြားဆန်ပြသတင်းတွေကိုကိုငင်းချင်းနဲ့အတူတင်ပြပေးပါမယ်ရှင်။ဂျပန်နိုင်ငံဆိုနီကုမ္ပဏီကအိုင်ဖုန်ခေါ်တဲ့ခွေးဆက်ရုပ်အသစ်ကလေးတွေကိုပြသလိုက်ပါတယ်။အရင်တုန်းကထုတ်ခဲ့တဲ့ဒီခွေးဆက်ရုပ်လေးတွေနဲ့နာမည်တူလူကြိုက်များခဲ့တဲ့ခွေးဆက်ရုပ်လေးတွေကိုတော့2005ခုနှစ်မှာထုတ်လုပ်မှုရနာခဲ့တာပါ။လူသားတွေရဲ့အကောင်းဆုံးမိတ်ဆွေခွေးရုပ်ကလေးတွေဟာ180မီလီမီတာအကျယ်ရှိပြီးတော့293မီလီမီတာအမြင့်ရှိပါတယ်။အားသွင်းချိန်3နာရီလောက်သွင်းထားရင်နနာရီလောက်လင်းနေမဲ့မျက်လုံးနှလုံးမှာလဲ Organic Light Emitting Diode လို့ခေါ်တဲ့ OLED မီလုံးလေးတွေထည့်ထားပါဗါ
ိုင်ရှင်ကိုမမိနိုင်စေဖို့ကင်မရာနှလုံးကိုလည်းထည့်သွင်းထားပြီးတော့လှုပ်ရှားမှုအတွေ့ကတော့မော်တာ20နှလုံးတပ်ဆင်ထားပါတယ်။ TIVO ဆိုတဲ့ခွေးဆက်ရုပ်လေးကို MyIVO ဆိုတဲ့ smartphone app လေးနဲ့ထိမ့်ချုပ်နိုင်ပြီးတော့အဝေးကနေလှမ်းပြီးခွေးကလေးနဲ့စော်ကစားလို့ရပါတယ်။ကြိုတင် order တွေကိုအခုချိန်ကလေးကစတင်လက်ခံနေပြီးတရုတ်ကိုဒေါ်လာ1900နဲ့လစဉ် internet ချိတ်ဆက်မှုကုန်ကြစရိတ်ပေးရမှာဖြစ်ပါတယ်။
စင်ကာပူနိုင်ငံမှာဒေါသထွက်ပြီးပစ္စည်းတွေဖျက်ဆီးလို့ရတဲ့အခါဟာလူကြိုက်များနေပါတယ်။ရုံးမှာ၊ကျောင်းမှာအဆင်မပြေဖြစ်ရတဲ့သူတွေ၊စိတ်ဖိစီးမှုများနေတဲ့သူတွေအတွက်ဘေ့စ်ဘောဒုတ်တန်နဲ့ပလင်းတွေ၊ TV တွေကိုရိုက်ခွဲလို့ရမယ့်အခန်းတစ်ခုစင်ကာပူမှာရှိနေပါပြီ။ Fragment Room တစားစီကြိုးကျေနေတဲ့အခန်းလို့နာမည်ပေးထားတဲ့ဒီအခန်းဟာ4000ကွန်ကရစ်အခန်းလေးဖြစ်ပြီးတော့လာရောက်သူတွေဟာပစ္စည်းတွေကိုပတ်ဆံပေးပြီးဖျက်ဆီးရတာပါ။ခေါင်းဆောင်အုပ်ချုပ်တွေ၊လက်အိတ်တွေစုဖက်နယ်တွေဒေတာဝစ်ဆင်ပြီးပကံပြားကအစပရင်တာအစုံဖြက်စီးလို့ရပါတယ်။အဲ့ဒီအခန်းကိုအသုံးပြုနိုင်တဲ့ပုံစံနှစ်မျိုးရှိပြီးတော့ပထမတစ်မျိုးကတော့ပစ္စည်းအနှဲငယ်ကိုနိုင်ဝက်အတွင်းဖြက်စီးရတာဖြစ်ပြီးစင်ကာပူဒေါ်လာ38ဒေါ်လာကျသင့်ပါတယ်။နောက်တစ်မျိုးကတော့နိုင်ဝက်အတွင်းပစ္စည်းတွေကြိုက်သလောက်ဖြက်နိုင်တာမျိုးဖြစ်ပြီးတော့စင်ကာပူဒေါ်လာ350ကျသင့်ပါတယ်။ဖြက်မဲ့ပစ္စည်းတွေကိုဆိုင်ကပေးတာဖြစ်ပြီးတော့ကိုယ့်ဘာသာကိုယ်လည်းယူလာလို့ရပါတယ်။
ပိုလန်နိုင်ငံတောင်ပိုင်းနယ်စပ်ဂူရိုဗာဂျီရော့ဖ်တောင်ပေါ်မြို့ကလေးမှာလူအယိုးကောင်းတွေအယိုးတွေထက်သွင်းဆောက်လုပ်ထားတဲ့ရိုမန်ကက်သလစ်ဘုရားရှိခိုးကျောင်းတစ်ခုရှိပါတယ်။1986ခုနှစ်မှာတည်ဆောက်ခဲ့တာဖြစ်ပြီးတော့အယိုးကောင်း3000လောက်ကိုနိုင်ငံတွေနဲ့မျက်နှာချက်တွေမှာစီတန်းပြသထားတာပါ။ဂလိုဒက်စကိုဒေတာကပရိပခတွေယောဂါကဘေးတွေကြောင့်တည်ဆုံးခဲ့ရသူပေါင်း3000လောက်စုထက်ထားတဲ့အုတ်ဂူကလည်းဘုရားကျောင်းဝန်းကျင်အတွင်းမှာရှိပါတယ်။အဲ့ဒီအုတ်ဂူဟာ73ပေလောက်နှက်ပြီးတော့လာရောက်လက်ပတ်သူတွေအနေနဲ့သင်ချောင်းတွေကြားကအယိုးတွေကိုချောင်းကြည့်နိုင်ပါတယ်။အဲ့ဒီ Glodesco ဒေသဟာစစ်ပွဲအမျိုးမျိုးတွေ့ကြုံရာဒေသဖြစ်ခဲ့ပြီးလူတွေလည်းအမြောက်များတည်ဆုံခဲ့ပူတာပါ။ဒေသခံဖုံးတော်ကြီး Vasua Thomasak ဟာတည်ဆုံသူတွေကိုဂုဏ်ပြုချင်ခဲ့ပြီးတော့သူဘရာဇာလင်ကျော်ရဲ့အကူအညီနဲ့အခုလိုအယိုးတွေကိုတန့်စင်ပြီးတေးချာစုဆောင်လာခဲ့တာပါ။ကဘာတလွားထူးခြားဆံပြသတင်းတွေကိုနားဆင်ခဲ့ကြရတာပါရှင် VOA မြန်မာပိုင်းတနင်္ဂနွေနေ့ညအစီအစဉ်ကိုနားဆင်နေကြတာဖြစ်ပါတယ်တနင်္လာနေ့မနေ့ရေဒီယိုအစီအစဉ်ကိုတော့လိုင်းဒိုမီတာ30 40 49 50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်အခုတော့သတင်းအကျဉ်းချုပ်ကိုမတ်တင်ထိုက်ကြီးညာပေးပါမယ်ရှင်
အမေရိကန်ရဲ့ခိုင်မာမှုကိုအာဏာရှင်တွေအစိုးရတွေအပါအဝင်ဘယ်သူမှရှော့တွက်လို့မရဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကဒီကနေ့တနင်္ဂနွေနေ့ဂျပန်နိုင်ငံယိုကိုတာလေးတပ်အခြေစိုက်စခန်းကတပ်ဖွဲ့ဝင်တွေကိုပြောဆိုခဲ့ပါတယ်။မြောက်ကိုရီးယားအရေးနဲ့ကုန်သွယ်ရေးကိုအဓိကထားမယ်လို့ခန့်မှန်းထားကြတဲ့သတင်းနှစ်ပတ်နီးပါးကြာအာရှခီးစဉ်အစပိုင်းမှာပဲအမေရိကန်သမ္မတကအခုလိုမှတ်ချက်ပေးပြောဆိုလိုက်တာဖြစ်ပါတယ်။စပိန်အစိုးရကဖန်ဝရန်ထုတ်ထားတဲ့ကာတလိုနီးယားဒေသရဲ့ခေါင်းဆောင်ဟောင်းGas Pushtman နဲ့ဝင်ကြီးဟောင်း၄ဦးတို့ဒီကနေ့တနင်္ဂနွေနေ့မှာဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲမြို့မှာကိုယ်တိုင်အဖမ်းခံခဲ့ကြပါတယ်။စပိန်အစိုးရကနေဥရောပတိုက်အတွင်းဖန်ဝရံထုတ်ခဲ့ပြီးတဲ့နောက်မှာတော့ Mr. Pushtman ကဘယ်လ်ဂျီယံတရားရေးဌာနနဲ့အပြည့်အဝပူးပေါင်းဆောင်ရွက်ဖို့ပြင်ဆင်ထားတယ်လို့ Twitter လူမှုကွန်ရက်မှာရေးသားခဲ့တာပါ။စပိန်နိုင်ငံကတလူးနီးယားဒေသရဲ့ခေါင်းဆောင်အဖြစ်ကနေဖေရှားခန့်ခဲ့ရတဲ့ Gas Pushtman ကပြီးခဲ့တဲ့သတင်းပတ်ကပဲဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲမြို့တော်ကိုရှောင်ပြေးလာတာဖြစ်ပါတယ်။ဆော်ဒီအာရေဗျနိုင်ငံမြို့တော်ရီယတ်ရဲ့အရှေ့မြောက်ဘက်က King Khalid နိုင်ငံတကာလေးစိတ်ကိုပစ်မှတ်ထားပြီးရှမင်းနိုင်ငံဘက်ကနေပစ်ခတ်လိုက်တဲ့ပေဒိန်တပ်ဒုံးကြီးကိုဆော်ဒီစစ်တပ်ကကြားပြတ်တားဆီးခဲ့ရတယ်လို့နိုင်ငံပိုင်သတင်းဌာနကဖော်ပြပါတယ်။ဆော်ဒီတပ်ဖွဲ့တွေမနစ်စနေနေ့ကကြားပြတ်ဖျက်ချခဲ့ရတဲ့ဒုံးကြီးကိုသူတို့ပစ်ခတ်တာလို့အီရန်ထောက်ပံ့ထားတဲ့ရှမင်းနိုင်ငံတွင်ဟူတီတိုက်ခိုက်ရေးသမားတွေကပြောဆိုပါတယ်။တိုက်ခိုက်မှုကြောင့်ထိခိုက်သေးဆုံးမှုတွေပျက်စီးမှုတွေမရှိဘူးလို့ဆော်ဒီအာဏာပိုင်တို့ကပြောဆိုထားပါတယ်ရှင်
။တရင်ချင်းချုပ်ကိုမတင်ကြီးထိုက်ကြီးညာပေးခဲ့တာပါ။ဒီညအစည်းအဝေးထုတ်လုပ်ရေးမူကမှစွန့်မွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Vital ဇွန်ညက်ဖြစ်ပါတယ်။ကျွန်မရှားဖောင်းပါဒီညအစည်းအဝေးကိုတာဝန်ယူတင်ဆက်ပေးသွားတာပါ။ VOA American အသံညဘက်မြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိထုတ်လွှင့်ခဲ့တာဖြစ်ပါတယ်။ထုတ်လွှင့်ခဲ့တဲ့အစည်းအဝေးတွေကိုဝေဖန်အကြံပေးစာတွေပေးပို့လို့ရင် VOA ရဲ့ email လိပ်စာ burmese@voanews.com မှာစာရေးသားပေးပို့နိုင်ပါတယ်။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.